Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ5ရက်စနေနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်မျိုးသက်ပါ။ဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။နိုင်ငံရေးတိုင်ပွဲတွေပေါ်မှာစုံစမ်းစစ်ဆေးဖို့နိုင်ငံသားအစိုးရတွေကိုသူပြောခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေပါသူ့တာဝန်ကိုထမ်းဆောင်လာတာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်နဲ့ဆက်နွယ်နေတဲ့ဟက်ကာတွေကအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ဖို့အတွက်ကြိုးစားနေကြပါတယ်။နိုင်ငံတော်ကောင်စီယုံကပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကကျူဘာနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်နေ။
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေမှာတော့ဟောင်ကောင်မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးဆန္ဒပြသူတွေကိုလည်းမျက်နှာဖုံးစွပ်ခွင့်တားမြစ်လိုက်တဲ့အကြောင်းနဲ့အတူဖိလစ်ပိုင်သမ္မတရဲ့ရုရှားခရီးစဉ်အကြောင်းတခါမြန်မာနိုင်ငံရဲ့မူရစ်ဆေးဝါးသုံးဆွဲရောင်းဝယ်မှုအခြေအနေတွေနဲ့ပတ်သက်လို့တော့အခုလိုနားဆင်ကြရမှာပါ
အတူတဖြစ်ဒီမူရစ်ဆေးဝါးတွေကိုထုတ်လုပ်နေတဲ့လူတွေကဘသူတွေလဲဆိုတာဒါအတိအကျပဲသူတို့စစ်ဆေးတွေ့ရှိတဲ့အချက်အတိုင်း
ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပင်နဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့တက်ချက်နဲ့တဆက်တည်းမြန်မာနိုင်ငံထဲကိုပို့မဲ့ဘိတ်မျိုးစိတ်တန်ချိန်200နီးပါးကိုလည်းထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တဲ့အကြောင်းကိုပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးကြပါမယ်ရှင
်။ American သမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံခြားအစိုးရတွေကိုသူ့ရဲ့ပန်ကြားမှုနဲ့ပတ်သက်ပြီးဒါဟာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပါသူ့လှုပ်ဆောင်ရမယ်တာဝန်ကိုသူထမ်းဆောင်တာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ဒါဟာနိုင်ငံရေးမဟုတ်ကြောင်းအဂတိလိုက်စားမှုဖြစ်ကြောင်းနဲ့တကယ်လို့အမေရိကန်ရဲ့ဖွဲ့စည်းပုံဥပဒေကိုကြည့်ရင်အဂတိလိုက်စားမှုဆရာကင်တွယ်ဖို့အတွက်သူ့မှာတာဝန်ရှိတာတွေ့ရမှာဖြစ်ပြီးအခုသူ့ရဲ့လှုပ်ဆောင်ခြင်းဟာတာဝန်ရလှုပ်ဆောင်တာသာဖြစ်ကြောင်းတောက်ကြံနဲ့သမ္မတအင်ဂျူရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။အောက်လွှတ်တော်ကိုကြီးစိုးထားတဲ့ဒီမိုကရက်တွေကသမ္မတကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲအောက်လွှတ်တော်စုံစမ်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုသမ္မတကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ပေါ်စုံစမ်းမှုတခြားနိုင်ငံကိုဖိအားပေးတဲ့ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေနိုင်တယ်လို့ပြောပါလေ။သမ္မတထရမ့်အနေနဲ့သူ့ရဲ့နိုင်ငံရေးရည်မှန်းချက်အောင်မြင်ဖို့တခြားနိုင်ငံတနိုင်ငံကိုဖိအားပေးနိုင်တယ်လို့ယုံကြည်နေတယ်လို့ဒါဟာသူ့ရဲ့ရပိုင်ခွင့်လို့မြင်နေကြောင်းဒါဟာမှန်ကန်မှုရှိမရှိလွှတ်တော် Republican တွေဆုံးဖြတ်ကြဖို့အတွက်တောက်ကြံနေမှာပဲ shift ကသူ့ရဲ့ Twitter မှာရေးပါတယ်။ထူးခြားလာတာကတော့ Republican Party ကယူတာပြည်နယ်ကအထက်လွှတ်တော်အမတ် Mitt Romney ကသမ္မတထရမ့်အနေနဲ့ Joe Biden နဲ့ပတ်သက်ပြီးတရုတ်နဲ့ Ukraine ကိုစုံစမ်းပေးဖို့ပြောတာဟာမှားကြောင်သူ့ရဲ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်
။အီရန်ဆိုရနဲ့ဆက်နွယ်နေတဲ့ Computer Hackers တွေဟာ American သမ္မတရွေးကောက်ပွဲ Malware တစ်ခုမှအသုံးပြုတဲ့ Computer Snitch တစ်ခုအတွင်းဝင်ရောက်ထိုးဖောက်ဖို့ကြိုးစားခဲ့တယ်လို့ Microsoft Company ကပြောပါတယ်။သမ္မတရွေးကောက်ပွဲ Malware တစ်ခုရခိုင်နဲ့လက်ရှိ American အစိုးရတာဝန်ရှိသူတွေမီဒီယာတွေနဲ့ထင်ရှားတဲ့ပြပရောက် Iran လူမျိုးတွေရဲ့ computer စနစ်တွေကို hackers တွေကထိုးဖောက်တိုက်ခတ်ဖို့ကြိုးစားခဲ့တာလို့ဆိုပါရတယ်။ hackers တွေရဲ့ထိုးဖောက်ဝင်ရောက်မှု၄ချိန်အောင်မြင်မှုရခဲ့ပေမဲ့ Malware ပွဲနဲ့ရောရခိုင်နဲ့လက်ရှိအစိုးရတာဝန်ရှိသူတွေဘသူစီကောမှထိုးဖောက်ဝင်ရောက်နိုင်ခြင်းမရှိဘူးလို့ဆိုပါရတယ်။ hackers တွေဝင်ရောက်ထိုးဖောက်ဖို့ကြိုးစားတဲ့အချိန်ရေအတွက်142ချိန်ရှိပေမဲ့ဒီ၄ချိန်ကလွဲလို့ကျန်တဲ့အချိန်တွေမှာအောင်မြင်မှုမရရှိခဲ့ဘူးလို့လည်းတောက်ကြနေကတင်ထားတဲ့ company ရဲ့ blogspot မှာဖော်ပြထားပါတယ်။ပြည်တွင်းလုံခြုံရေးဝန်ကြီးဌာနစိုက်ဘာလုံခြုံရေးနဲ့ကွန်ပျူတာအခြေခံစောင့်အောင်လုံခြုံရေးဌာနညွှန်ကြားမှု Chris Krebs က Microsoft company ရဲ့ညင်ညာချက်ကိုသတိပြုမိကြောင်းနဲ့ဝန်ကြီးဌာနအနေနဲ့အခြေအနေကိုစမ်းစစ်ဖို့နဲ့ထိခိုက်မှုတွေညွန်နေစေဖို့ Microsoft company နဲ့အတူလက်တွဲလုပ်လုပ်နေကြောင်း VOA ကိုပြောပါတယ်။ဒီဖြစ်ပျက်ဟာနိုင်ငံရဲ့ခြားထောက်လိုင်းရေးဌာနတခုရဲ့ပုံမှန်လုံဆောင်ချက်တခုဖြစ်နိုင်ပေမဲ့သမ္မတ Malware ပွဲကိုထိုးဖောက်ဖို့ကြိုးစားတယ်လို့ Microsoft ကပြောတာဟာ America ရဲ့ရန်သူတွေအနေနဲ့ America ရဲ့ Democracy စနစ်နဲ့အဖွဲ့အစည်းတွေကိုအင်အားချိနေအောင်လုပ်ဖို့ကြိုးစားတဲ့အထောက်အထားတခုဖြစ်တယ်လို့လည်းသူကပြောပါတယ်။2016ခုနှစ် Democrat သမ္မတလောင်း Hillary Clinton ရွေးကောက်ပွဲ Malware ရမှာအသုံးပြုတဲ့ Computer ကွန်ရက်ဟာရွေးကောက်ပွဲကာလအတွင်း Computer Hackers ရဲ့ထိုးဖောက်တိုက်ခိုက်တာခံခဲ့ရပါတယ်။အခုထိုးဖောက်တိုက်ခိုက်ခံရမှုကတော့ August လနဲ့ September လအကြာရက်ပေါင်း30ကာလအတွင်းဖြစ်ပွားခဲ့တာလို့သိရပါတယ်။
အီရန်နိုင်ငံမှာအလုပ်လက်မဲ့ဒေါ်လာဝန်ဆောင်မှုညံပြင်းလာတဲ့ အဂရီလိုက်စားမှုတွေကိုမကျေနပ်တဲ့အတွက်ဘက်တဲမျိုးရောမှအစိုးရဆန့်ကျင်လူမှုဆန္ဒပြနေတာ၄ရက်ရှိလာချိန်မှာပဲဩဇာညောင်းတဲ့ဘာသာရေးခေါင်းဆောင်တယောက်ဖြစ်တဲ့မော့ဒတာအယ်ဆာဒါကအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ်။ရှီယာပြည်သူ့စစ်ခေါင်းဆောင်ဟောင်းဖြစ်တဲ့အယ်ဆာဒါဟာလွတ်တော်ရှိကအကြီးဆုံးတိုက်ခိုက်ဆန္ဒပြအဖွဲ့ကိုဦးဆောင်နေတာဖြစ်ပြီးအစိုးရနှုတ်ထွက်ပေးတဲ့ကြောင်းရွေးကောက်ပွဲကိုစောစောချင်းပါပေးဖို့နဲ့ကုလသမဂ္ဂကြီးကြပ်မှုနဲ့ချင်းပါပေးဖို့တောက်ကြနေမှာချိန်ညှက်ချက်ထုတ်ပြန်ပြောပါတယ်။ဆန္ဒပြသူတွေကိုအီရတ်တပ်တွေကပြစ်ခတ်ခဲ့ကြောင်းနဲ့ဒီသတင်းပတ်ထဲမှာပဲလူပေါင်း53ယောက်ထက်မနည်းသေဆုံးခဲ့ရကြောင်းဆင်းနဲ့လုံခြုံရေးဆိုင်ရာနှိစက်သူတွေကပြောပါတယ်။တောက်ကြနေမှာလည်းအီရတ်တပ်တွေကဆန္ဒပြသူတွေကိုထတ်ပြီးပြစ်ခတ်ခဲ့တာပါ။အခင်းဖြစ်ပေါ်ရနေရာကနေသတင်းပို့နေတဲ့သတင်းသမားတွေကတော့ရဲတွေကဆန္ဒပြသူတွေကိုတိုက်ရိုက်ပြစ်ခတ်နေပုံရပြီးလေးထဲရှောင်းပြီးတော့ပြစ်တာမျိုးမဟုတ်ဘူးလို့ပြောပါတယ်။တောက်ကြနေမှာပဲလူပေါင်း10ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့အများပြားနဲ့ဒဏ်ရာရခဲ့တယ်လို့ကိုရိုင်းတွေ့မြင်သူတွေကပြောကြားခဲ့ပါတယ်
စက်တင်ဘာလတဲ့အမေရိကန်နိုင်ငံတွင်အလုတ်ကင်ပေါင်း 33,600 ဖန်တီးပေးနိုင်ခဲ့တာကြောင့်အမေရိကန်နိုင်ငံမှာနှစ်ပေါင်း90အတွင်းအလုတ်လက်မှတ်တော့အနည်းဆုံးဖြစ်တဲ့ 3.5 ကျပ်ကုန်ထိကျဆင်းခဲ့ပါတယ်။အမေရိကန်တရုတ်ကုန်သည်စစ်ပွဲဖြစ်နေသလိုကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွဲနေပြီးစီးပွားရေးလုပ်ငန်းတွေကသူတို့ရဲ့ယင်းနှင်းမြှုပ်နှံမှုပမာဏကိုရှော့ချနေတဲ့တိုင်အောင်လွန်ခဲ့တဲ့3လအတွင်းကလည်းအလုတ်ကင် 36,000 နီးပါးခန့်ပေးရနိုင်ခဲ့ပါတယ်။ဒါအလုတ်ကင်တွေရှာဖေးသူတွေအတွက်လုံလောက်တဲ့အရေးအတွက်ဖြစ်လို့အလုတ်လက်မှတ်နှုန်းကိုကျဆင်းစေခဲ့တာပါ။အဂူလာက 3.9 ရာခိုင်နှုန်းရှိခဲ့တဲ့အလုတ်လက်မှတ်နှုန်းဟာ 3.5 ရာခိုင်နှုန်းအထိကျဆင်းသွားပြီမဲ့လည်းပြည်မြတနာရီလောက်ခနှုန်းတာကတော့အနည်းငယ်ကျဆင်းခဲ့တယ်လို့လည်းအမေရိကန်လုံခြုံရေးဌာနကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါဗျ။ Spain စကားပြော Latino American တွေကြားအလုတ်လက်မှတ်နှုန်း 3.9 ရာခိုင်နှုန်းသာရှိလို့1983ခုနှစ်နောက်ပိုင်းလဲအနည်းဆုံးမှဖြစ်ပါတယ်။ဒီနှစ်အတွင်းလောက်ခလာကနှုန်းကလည်းအရင်နှစ်အခုကာလတဲ့2.9ခန်းတော့မြင့်တက်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့စီးပွားရေးကြီးထွားလာနေတာအခုနှစ်ခါ17နှစ်မြောက်နှစ်ပြီးစီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့လိုချင်တဲ့လုပ်သားတွေရနိုင်ဖို့ကြိုးစားနေကြတာကြောင့်လုံသမားခန့်အနိုင်မှုမှာတော့နှိကွေးကျဆင်းနေစေဖြစ်ပါတယ်။အလုတ်ကင်ဈေးကွက်ဟာနိုင်ငံစီးပွားရေးအဓိကကြောရွေးဖြစ်တာကြောင့်အလုတ်ကင်ဖန်တီးခန့်အနိုင်မှုတွေခိုင်မာတာနဲ့အမျှအလုတ်လက်မှတ်နှုန်းကိုထိမ့်သိမ်းထားနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူအများစုရဲ့ငွေကြေးသုံးစွဲကိုလည်းမြင့်တက်လာမှာဖြစ်လို့စီးပွားရေးတိုးတက်ဖို့အခြေအနေကိုဖန်တီးပေးမှာဖြစ်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်ပင်ခံရုံးပြည်တော်စုဝင်ကြီးဦးကျော်တက်ဆွင်နဲ့အဖွဲ့ဟာကျူဘာနိုင်ငံကိုတောက်ရောက်ခဲ့ပြီးကျူဘာချမ်းမာရေးဝင်ကြီးဟိုဆေးအင်ဂါပေါ်တော်နဲ့တွေ့ဆုံခဲ့ကြောင်းကျူဘာသတင်းဌာန ACN ကတောက်ကြံနေမှာဖော်ပြပါတယ်။အခုလိုတွေ့ဆုံရမှာချမ်းမာရေးကဏ္ဍမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားကြောင်းမြန်မာဆွေအထူးတန်တမန်ဦးကျော်တက်ဆွင်ကပြောကြားခဲ့တယ်လို့နှစ်နိုင်ငံကြားတရားဝင်တန်တမန်ဆက်ဆံရေးဖွင့်လှစ်ကြောင်းကြေညာဖို့အတွက်ကျူဘာကိုလာရောက်တာဖြစ်ကြောင်းMINSAP ကျူဘာချမ်းမာရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်ချမ်းမာရေးဝန်ကြီးပေါ်တော်ကလည်းနှစ်နိုင်ငံကြားချမ်းမာရေးနဲ့ပညာရေးဝန်ဆောင်မှုတွေအပြင်ဇီဝနည်းပညာနဲ့ဆေးဝါးထုတ်လုပ်ရေးလုပ်ငန်းဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်အလားအလာရှိတယ်လို့ပြောကြားခဲ့တာပါကျူဘာချမ်းမာရေးစနစ်ဟာကမ္ဘာပေါ်မှာအကောင်းဆုံးစနစ်တစ်ခုတည်းပါနေတဲ့အတွက်အခုလိုပူးပေါင်းဆောင်ရွက်မှုဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမယ်လို့ဝန်ကြီးဦးကျော်တင်ဆွေပြောကြားချက်ကိုလည်းဖော်ပြထားပါတယ်
ပြည်ကြဲလေးနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံတလွာလုံခြုံရေးအခြေအနေယိုယွင်းလာခဲ့တာကြောင့်ကလေးသူငယ်ပေါင်း 3,500 နီးပါးအသက်ခံခဲ့ရပြီး 9,000 ကျော်ဒဏ်ရာရရှိခဲ့တာအပါအဝင်ဆိုးရွားတဲ့လူခွေရေးချိုးဖောက်မှုပေါင်း 1,000 ခွဲခန့်ဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂအစည်းအဝေးကစာတစ်စောင်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဒွေမွန်ကျော်အန်တိုနီယိုဂူတာရက်စ်ကကလေးသူငယ်များအပေါ်လူခွေရေးချိုးဖောက်မှုစိုးရိမ်ပွဲအဆင့်ထိရောက်လာတဲ့ကိစ္စကိုရှုတ်ချလိုက်ပါတယ်။ဂျာတာပရင်းတကဖျန့်ချလိုက်တဲ့ဒီအစည်းအဝေးထဲမှာအစိုးရနဲ့အစိုးရလိုလာတဲ့တပ်ဖွဲ့တွေရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ကလေးသူငယ်တွေတည်ဆုံမှုများပြားလာတဲ့ကိစ္စကိုအထူးဆွေးမြေပြင်ပြီးရဲလို့ဆိုပါရယ်ကုလသမဂ္ဂအစိုးရကစားရလေချောင်းတိုက်ခိုက်မှုကြောင့်တည်ဆုံရတဲ့ကလေးသူငယ်အရေအတွက်ဟာ2015ကစပြီးနှစ်စဉ်များပြားနေတယ်လို့လည်းအစိုးရကစားမှာဖော်ပြထားပါရယ်ခင်ဗျ
အမေရိကန်ဥဆောင်တဲ့မဟာမိတ်ဖွဲ့နဲ့တူရကီတို့ဟာဆီးရီးယားအရှေ့မြောက်ပိုင်းမှာတက်တဲ့အချင်းဖြစ်နေပူးတွဲခင်းလှည့်ခဲ့ကြပါတယ်။ဒါဟာအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့တူရကီနဲ့ဆီးရီးယားကကတ်စ်တို့ကြားတင်းမာမှုတွေရော့ပါစေဖို့ရည်ရွယ်လှုပ်ဆောင်မှုရဲ့အစိတ်အပိုင်းတစ်ခုပါ။တူရကီကာကွယ်ဝင်ကြီးဟူလူစီအက်ကန်နဲ့အမေရိကန်ကာကွယ်ဝင်ကြီးမာ့ခ်အက်စပါတို့ကြေညာပြီးနေညပိုင်းတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးတဲ့နောက်မှာခုလိုပူးတွဲခင်းလှည့်ခဲ့တာဖြစ်ပါတယ်။အခုလိုဆက်သွယ်ပြောဆိုမှုမှာဝင်ကြီးအက်ကာကဘေးကင်းဆုံးတစ်ခုထူထောင်ရေးအတွက်ကြန့်ကြာနေတာကိုတူရကီဘက်ကလက်မခံနိုင်ကြောင်းထပ်မံပြောကြားခဲ့ပြီးတူရကီအနေနဲ့လိုအပ်ရင်သူတဦးတည်းလှုပ်ဆောင်မှာဖြစ်ကြောင်းပြောခဲ့တာပါ။ဒါအပြင်ကြန့်ကြာမှုတွေနှောက်ယှက်မှုတွေတွေ့လာရင်တူရကီအနေနဲ့ပူးတွဲခင်းလှည့်မှုကိုအဆုံးသတ်မှာဖြစ်ကြောင်းအမေရိကန်ဘက်ကဆီးရီးယားကတ်စ်တိုက်ခိုက်ရေးသမားတွေကိုပံ့ပိုးပေးနေမှုတွေအဆုံးသတ်ဖို့လဲတူရကီဝန်ကြီးအက်ကာကအမေရိကန်ကာကွယ်ဝန်ကြီးအက်စပါကိုတိုက်တွန်းခဲ့ကြောင်းတူရကီကာကွယ်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။ဆီးရီးယားကတ်စ်တိုက်ခိုက်ရေးသမားတွေဟာတူရကီနိုင်ငံထဲကတ်စ်တပုံထမှုတက်တန်းရှင်အောင်လုပ်ပေးနေသူတွေဖြစ်နေတူရကီအစိုးရကသတ်မှတ်ထားတာဖြစ်ပြီးသူတို့ကိုတူရကီနဲ့ဆီးရီးယားနယ်စပ်နားမှာရှိမနေဖို့လဲတူရကီကလိုလားနေတာဖြစ်ပါတယ်
လီဗျားနိုင်ငံတွင်အရင်လီဗျားကောင်းဆောင်ကဒါဖီရဲ့ဗိုလ်ချုပ်ကြီးတူဖြစ်သူခါလီဖာဟာဖ်တာရဲ့တပ်ဖွဲ့တွေနဲ့အတူလက်တွဲတိုက်ခိုက်ရင်ရချာဂျေဇာစစ်သား35ဦးသေဆုံးခဲ့ပါတယ်။ခါလီဖာဟာဖ်တာဟာလီဗျားမြို့တော်ထရီပိုလီကိုသိမ်းပိုက်ဖို့ဒီနေ့အစောပိုင်းမှာထိုးစစ်စတင်ဆင်နွှဲခဲ့သူဖြစ်ပါတယ်။ထရီပိုလီမြို့ဟာနိုင်ငံတကာအသိအမှတ်ပြုထားတဲ့လီဗျားဆွေရကလောလောဆယ်ထိန်းချုပ်ထားတာပါ။သေဆုံးသွားခဲ့တဲ့ရချာစစ်သားဂျေဇာစစ်သားတွေဟာပူတင်ရဲ့ထမင်းကျဲလိုလူသိများတဲ့စစ်တပ်ကွန်ထရက်တာတူဖြစ်တဲ့ယက်ဗဂျီနီပရိုဂိုဇင်ရဲ့ Wagner Group ကုမ္ပဏီအတွက်အလုပ်လုပ်နေသူတွေဖြစ်ပါတယ်။အခုလိုရုရှားဂျေဇာစစ်သားတွေတိုက်စုံးမှုနဲ့ပတ်သက်လို့ VOA ကရုရှားနိုင်ငံရဲ့ဝန်ထမ်းပြောခွင့်ရမာရီယာဇာကိုရိုဗာကိုမေးမြန်းခဲ့ရမှာအသေးစိတ်အချက်အလက်တွေကိုမသိကြောင်းနဲ့ရုရှားကာကွယ်ဝန်ကြီးနာကိုဆက်သွယ်မေးမြန်းမှုသာပြောကြားခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီဂျေဇာစစ်သားတွေကရုရှားအစိုးရနဲ့ဆက်နွယ်မှုမရှိကြောင်းနဲ့ရုရှားတူချင်းစီကပြပမှာတက်တော်ဆောင်တွေအဖြစ်အလုပ်လုပ်နေတာကိုကာကွယ်ဟန်တားဖို့ရုရှားအစိုးရအနေနဲ့တရားဝင်ဆောင်ရွက်နိုင်ဖို့မလွယ်ကူကြောင်းလည်းသူကပြောပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အော်တိုဘာလ4ရက်တောက်ကြနေ့မှာဟောင်ကောင်အစိုးရကအရေးပေါ်အခြေအနေဥပဒေကြေညာလိုက်ပြီးဟောင်ကောင်မှာမျက်နှာဖုံးဝစ်စန္ဒာပြတာကိုလည်းတားမြစ်ခဲ့ပါတယ်။မျက်နှာဖုံးဝစ်တာကိုပိတ်ပင်တဲ့ဒီအငင်းပွားစရာဥပဒေကိုတရုတ်ပြည်မကြီးကိုလွတ်လာတဲ့ဟောင်ကောင်အမတ်တွေကအခိုင်အမာထောက်ခံခဲ့ကြပေမဲ့ဆန့်ကျင်သူတွေကတော့ငြင်းချမ်းစွာစန္ဒာပြတာကိုဟန်တားတဲ့ဆောင်ရွက်ချက်သာဖြစ်တယ်လို့မြင်ကြပါတယ်။ VOA သတင်းတောက် Brian Patton နဲ့ Livo Europe ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
အော်တိုဘားလာ၄ရက်တောက်ကြနေကဟောင်ကောင်မှာထုတ်ပြန်ကြေညာခဲ့တဲ့အရေးပေါ်အခြေအနေဥပဒေဟာဗြိတိသျှကိုလိုနီလက်ထက်ကရေးဆွဲပြဋ္ဌာန်းခဲ့တာဖြစ်ပြီးနောက်ဆုံးအသုံးပြုတဲ့နေ့ဟာ1969ခုနှစ်ဖြစ်ပါတယ်။ဟောင်ကောင်အခြေအနေမှုကယ်ရီလမ်ကဒီဥပဒေဟာအဓိကယုံဖန်တီးတဲ့သူတွေနဲ့အကြမ်းဖက်သူတွေကိုသာယူရတာဖြစ်ပြီးစနေနေ့မှာအကျိုးဆက်တဲ့အောင်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ
်။ It is essential for us.To stop violence and restore calmness in society.
အကြမ်းဖက်လုပ်ရက်တွေရပ်တန့်သွားစေဖို့နဲ့လူမှုအဖွဲ့အစည်းမှာတည်ငြိမ်မှုအမြန်ဆုံးပြန်ပြီးရဖို့အတွက်မဖြစ်မနေလိုအပ်နေပါပြီ။ဒီဥပဒေသစ်ဟာကျမတို့ရည်မှန်းချက်တွေအောင်မြင်ဖို့အတွက်အထောက်အကူပြုလိုက်မယ်လို့မျှော်လင့်ပါတယ်
။ဟောင်ကောင်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုတရုတ်ပြည်မကြီးကကန့်သတ်ဖို့ကြိုးစားနေတယ်လို့မြင်နေကြတဲ့ဒီမိုကရေစီလိုလားသူတွေကထိတ်တက်ရင်ဆိုင်တဲ့နည်းလမ်းတွေအသုံးပြုလာတာကြောင့်လွန်ခဲ့တဲ့၄လအတွင်းဟောင်ကောင်ဟာမငြိမ်မသက်မှုတွေနဲ့နေစဉ်ကြုံတွေ့နေကြရပါတယ်။တရုတ်ပြည်မကြီးကိုလိုလားသူတွေကပြည်သူအများလုံခြုံပေးခြင်းဖို့ဒီဥပဒေလိုအပ်တယ်လို့ပြောပါတယ်
။ What we are talking about is pinpointing a riot and illegal.
ကျမတို့ပြောနေတာတွေကတရားမဝင်လူစုလူဝေးလုပ်မှုနဲ့အထူးကယုံတွေကိုပါ။ဒါကြောင့်ဒီဥပဒေကြောင့်ဟောင်ကောင်လူထုရဲ့နေတရူဝသွာလာလှုပ်ရှားနေတဲ့ဘဝကိုထိခိုက်မှာမဟုတ်သလိုဟောင်ကောင်လူထုရဲ့လွတ်လပ်စွာစန္ဒပြခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုလည်းထိခိုက်မှာမဟုတ်ပါဘူး။
ဒီဥပဒေကိုကျင်ညာတဲ့တနေ့တည်းမှာပဲဟောင်ကောင်မြို့လယ်ဗဟိုမှာဒီမိုကရေစီလိုလားသူဆန္ဒပြသူတွေကနေ့လယ်ထမင်းစားချိန်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတွေဝှက်လို့ဆန္ဒပြခဲ့ကြပါတယ်။တချို့ဆန္ဒပြသူတွေကတော့ရက်တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တယ်လို့ဖြစ်လို့ဖြစ်စီတွေလည်းလုပ်ခဲ့ကြပါတယ်။ဒါကိုတုံ့ပြန်တဲ့ရက်တပ်ဖွဲ့ကမိသားပိုက်တွေ၊မျက်ရည်ပုံးတွေနဲ့ရာဘာကြီးတွေအသုံးပြုခဲ့ပါတယ်။ဒီတစ်ပတ်ထဲမှာတော့ရဲတယောက်ကပထမဆုံးအချိန်17နှစ်အရွယ်ရှိဆန္ဒပြသူတူကိုအသက်သေးစေလောက်တဲ့ကြီးစံအသုံးပြုပစ်ခတ်ခဲ့ပါတယ်။ဒ တူကွန်မြူနစ်ပါတီအုပ်ချုပ်မှုအနည်း80ပြည့်မြောက်တဲ့နေ့မှာပြတ်ခတ်ခဲ့တာပါမြန်မာ့ဝန်ကြီးချုပ်မှုကကန်တပ်ပိတ်ပင်တဲ့ဥပဒေကိုစန့်ကျင်သူတွေကတော့ဒီဥပဒေဟာဒီမိုကရေစီလှုပ်ရှားသူတွေတဲကသဘောထားတင်မှသူတွေကိုတားဆီးနိုင်မှာမဟုတ်ပါဘူးလို့ဆိုပါတယ်ဟောင်ကောင်ဥပဒေပြုကောင်စီအဖွဲ့ဝင်ဂျိမ်းစ်တိုကတော့ဒီဥပဒေဟာပြည်မကြီးနဲ့ဆက်နွယ်နေတဲ့အလုပ်ရှင်ကုမ္ပဏီတွေအနေနဲ့ငင်းချမ်းစွာဆန္ဒပြသူတွေအပေါ်ချိန်ချောက်မှုတွေနဲ့လက်တုံ့ပြန်မှုတွေလုပ်နိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ယူဆထားပါတယ
် But they have a good reason that they don't want to be retaliated
ဟောင်ကောင်မှာရှိတဲ့တရုတ်ပြည်မကြီးပိုင်းကုမ္ပဏီတွေမှာလှုပ်လှုပ်နေသူတွေလို့လူတွေအနေနဲ့ငြိမ်းချမ်းစွာဆန္ဒပြခြင်းကြားမှာပါပဲ။ဒါပေမဲ့ပြည်မကြီးကကုမ္ပဏီတွေကသူတို့ကိုဆွဲထုတ်ပြီးလက်တုံးပြန်မကိုမလိုလားဘူးဆိုတဲ့အကြောင်းပြချက်ကောင်းကောင်းတော့ရှိသွားမှာဖြစ်ပါတယ်
။အခုလိုဥပဒေပြဋ္ဌာန်းမှုမှာဝင်ရောက်ပါဝင်မဲ့ပေးခွင့်မရရှိတဲ့ဟောင်ကောင်အမတ်တွေကတော့ဒီရေးပေါ်ဥပဒေဟာဟောင်ကောင်ရဲ့ဒီမိုကရေစီကိုထိပါနေတယ်လို့ဆိုပါတယ်။Hong Kong Upadhi Pyu Council အဖွဲ့ဝင် Dennis Quack ကလည်းအခုလိုပြောပါတယ
် This is a further draconian step attempt to restrict the freedom
of the press ဒါဟာသက်ကိုလွန်လွန်တဲ့ခြေလှမ်းပါ Hong Kong လူထုရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်ကိုကန့်သတ်ဖို့နဲ့တရားဥပဒေစိုးမိုးရေးပြတ်အောင်ကြိုးပမ်းနေတာပါဥပဒေပြုရေးပိုင်းကလည်းစစ်စစ်ပြင်းထန်တာလုံးဝမရှိပါဘူးဒါကြောင့်အခုလိုဒီဥပဒေကြီးညာတာဟာအန်ဒီရဲ့များပြားလှတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်
အချို့ရေမှုကယ်ရီလမ်ကတော့မငြိမ်မသက်မှုတွေဆက်ဖြစ်နေအောင်မဲ့ဆိုရင်ရေးပေါ်အခြေအနေဆိုင်ရာဥပဒေတွေဆက်လက်ကြီးညာသွားမယ်လို့ချိန်ချောက်ထားပါတယ်။လူငယ်ဆန္ဒပြခေါင်းဆောင်တူဦးဖြစ်တဲ့ဂျိုရှူအာဝေါန်ကဟောင်ကောင်ကိုအာဏာနဲ့ဓာတ်မုံအုပ်ချုပ်တဲ့အချိန်ပြီးပလစ်စတိတ်မျိုးမဖြစ်သွားစေဖို့ကမ္ဘာနိုင်ငံတွေရဲ့အကူအညီလိုတယ်လို့လည်းပြောပါတယ်
။ With the anti-mask law might impose by the
Marcel Law ထုတ်ပြီးဓာတ်မုံအုပ်ချုပ်ခံရတဲ့ဟောင်ကောင်အဖြစ်ပြောင်းလဲမသွားစေဖို့ကမ္ဘာနိုင်ငံတွေအနေနဲ့ဟောင်ကောင်နဲ့အတူယက်တီပေးဖို့လိုပါတယ်
။တကယ်တော့ဒီပြဿနာဟာတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကြားမှာသမကတရုတ်လိုလားသူတွေနဲ့ဒီမိုကရေစီလိုလားသူဟောင်ကောင်ပြည်သူတွေအကြားမှာပါစိတ်ဝမ်းကွဲမှုတွေဖြစ်ပေါ်နေတဲ့ပြဿနာတစ်ခုပါလို့ပြောမယ်ဆိုရင်လည်းမှားမှာမဟုတ်ကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြပြသွားတာပါရှင်။အခုတခါတော့ဖလစ်ပိုင်သမတရဲ့ရုရှားခီးစဉ်ကိုအလှည့်ပေးပါမယ်။ဖိလစ်ပိုင်နဲ့ရုရှားသမ္မတနှစ်ဦးတွေ့ဆုံပြီးရုရှားနိုင်ငံကဖိလစ်ပိုင်ကိုလက်နက်တွေပို့မှုရောင်းချမဲ့အခြေအနေရှိတယ်လို့သုံးသပ်သူတွေကခန့်မှန်းနေကြပါတယ်။တရုတ်နိုင်ငံနဲ့ကြံအရှိတောင်အာရှနိုင်ငံတွေကြားအငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပြင်မှာရုရှားနိုင်ငံရဲ့ဒိုက်ရိုက်အကျိုးသက်ရောက်မှုတစ်စုံတစ်ရာမရှိဘဲနဲ့ဘာကြောင့်အရှိတောင်အာရှနိုင်ငံတစ်ခုကိုရုရှားကလက်နက်ရောင်းချင်ရသလဲဆိုတာ Rob Jennings ရဲ့ထိုင်ဝမ်ကပြပိုးတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပါမယ်ရှင်။ဖိလစ်ပိုင်သမ္မတဒူတာတေးရဲ့ရုရှားခီးစဉ်တွင်သမ္မတပူတင်နဲ့တွေ့ဆုံတဲ့အခါမှာလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးကြမယ်လို့ဖိလစ်ပိုင်သမ္မတရဲ့ web page မှာဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ဒီလိုလက်နက်ရောင်းချမှုဟာတောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်ရဲ့စီးရီးဩဇာလွှမ်းမိုးမှုကိုရှော့ချနိုင်မှာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ညွန်ညင်မှုကိုတော့ရှောင်လွှဲနိုင်အောင်ကြိုးစားရမှာဖြစ်ပါတယ်။မနီလာအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Asia Pacific Pathways to Progress Foundation ကသုတေသီ Aaron Rabina ကအခုလိုသုံးသပ်ပါတယ
် For Russia I think it's clear that US influence is very extensive in the Philippines
Philippines မှာ American ရဲ့ဩဇာလွှမ်းမိုးမှုကြီးမားတယ်ဆိုတာတော့ရှင်းပါတယ်ဒါကြောင့် Russia ကလက်နက်ရောင်းမဲ့ကိစ္စဟာသူတို့ရဲ့နိုင်ငံရေးဩဇာကို Philippines မှာမြင့်တင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့ Russia စီကဘလို့လက်နက်အမျိုးအစားလဲဘလို့တုံးမှလဲဆိုတာနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကတော့စိုးရိမ်မှုတစ်စုံတစ်ရာရှိနိုင်ပါတယ်။ဒီလက်နက်တွေကိုတောင်တရုတ်ပင်လယ်တွင်းမှာတုံးမယ်ဆိုရင်တော့တရုတ်ဘက်ကအမှတ်တမဲ့နေလိမ့်မယ်မဟုတ်ပါဘူး
။တောင်တရုတ်ပင်လယ်အငင်းပွားမှုမှာတရုတ်ကတစ်ဖက်အမေရိကန်အကူအညီကိုရယူလိုတဲ့ကြံအရှိတောင်အာရှနိုင်ငံတွေကတစ်ဖက်ရှိနေပြီးရုရှားအတွက်အကျိုးစီးပွားတစ်စုံတစ်ရာမရှိနိုင်ပေမဲ့တရုတ်ကိုထောက်ခံမှုပြသဖို့မျှော်လင့်ပုံရတယ်လို့စင်ကာပူ ISEAS ကသုတေသီ Thamsak Shalampalan Nupat ga khu lo pyo ba de
In South China Sea Moscow always support Beijing they want to be recognized as a super
Don't you pin le ma Russia ga tiyuk ko mye dan thauk khan le da ba In a ji naingan le so pi lo American ne tiyuk ko da pyo ni ja le lo Russia ga le in a ji naingan a phye ati ma pyu khan jin ma de Russia da ma mho Soviet pi daw su ha le de chain ga de de che naingan de khu phit ka da ba be
ရုရှားနဲ့တရုတ်တို့ဟာစီးအေးကာလာတို့ကအမေရိကန်ကိုဘုံရန်သူဖြစ်သတ်မှတ်ခဲ့ပြီးအခုခါမှလည်းအမေရိကန်နဲ့တရုတ်တို့ဟာကုန်သွယ်ရေးနဲ့ရေချောင်းချဲ့ထွေမှုတွေနဲ့ပတ်သက်ပြီးအငင်းပွားနေသလိုအမေရိကန်နဲ့ရုရှားဟာလည်းစိုက်ဘာလုံခြုံရေးကိစ္စနဲ့အရှေ့ဥရောပပြဿနာတွေမှာထိတ်တိုက်တွေ့နေကြတာဖြစ်ပါတယ် ဖိလစ်ပိုင်ဟာသူတို့ရဲ့မဟာမိတ်ဟောင်းအမေရိကန်အပေါ်စီးရဲအထောက်အကူတွေအတွက်1952ခုနှစ်ကတည်းကအားကိုးလာခဲ့ပေမဲ့2016ရွေးကောက်ပွဲနောက်ပိုင်းမှာတော့သမ္မတဒူတာတေးဟာတရုတ်နဲ့ခိုင်မာတဲ့ဆက်ဆံရေးထူထောင်တာအပါအဝင်နိုင်ငံစုံနဲ့ဆက်ဆံရေးမဟာဗျူဟာကိုကျင့်သုံးလာခဲ့ပါတယ်ရုရှားဖိလစ်ပိုင်အနာဂတ်ဆက်ဆံရေးဟာရုရှားနိုင်ငံအတွက်ပစိဖိတ်စိတ်ကမ်းမြို့ဖြစ်တဲ့ဗလာဒီဗော့စတော့ခ်မြို့ကိုရေချောင်းနဲ့ဆက်သွယ်ဖို့လမ်းပွင့်သွားနိုင်တယ်လို့စင်ကာပူအမျိုးသားတက္ကသိုလ်တွဲဘက်ပါမောက်ခအက်ဂျူအာရိုအရာရယ်ကဆိုပါတယ်
Having a friend in Duterte means the Russian ships can stop over in the Philippines.
ဒူတာတေးနဲ့မိတ်ဆွေဖြစ်ရတဲ့အတွက်ရုရှားသင်္ဘောတွေအတွက်ပစိဖိတ်ကိုသွားတဲ့ခရီးမှာတထောင်နားစရာရရှိနိုင်ပါတယ်တနည်းပြောရရင်ဖိလစ်ပိုင်ကိုမဟာမိတ်ဖြစ်အောင်လှုပ်ထားနိုင်တော့အင်အားတည်ဆောက်ရေးအတွက်အလားအလာသိပ်ကောင်းနိုင်ပါတယ
်ရုရှားနိုင်ငံဟာဗီယက်နမ်နိုင်ငံကိုလည်းအဓိကလက်နက်ထောက်ပံ့နေပြီး2011ခုနှစ်တုန်းကဗီယက်နမ်ကိုကမ်းခြေကပစ်လွတ်တဲ့ဒုံးကျည်စခန်းတစ်ခုရောင်းချခဲ့ပါတယ်မလေးရှားဟာလည်းရုရှားစီကတိုက်လေယာဉ်တွေဝယ်ယူရရှိနေပါတယ်ဒါကြောင့်ရုရှားအနေနဲ့အရှေ့တောင်အာရှဒေသမှာမဟာမိတ်တွေတိုးချဲ့တည်ဆောက်ဖို့ကြိုးပမ်းနေတယ်လို့သုံးသပ်သူတွေကဆိုပါတယ်လက်နက်တွေကိုတနိုင်ငံတည်းကမဝယ်ပဲနိုင်ငံအများပြားကဖြန့်ပြီးဝယ်ယူလိုတဲ့ဖိလစ်ပိုင်မှာသမ္မတဒူတာတေးကမူရစေဝါနှိကွမှုကိုအလွန်အကျွံပြင်းပြင်းထန်ထန်လုပ်နေပေမဲ့ရုရှားဘက်ကလည်းလက်နက်ရောင်းတဲ့ကိစ္စမှာဒီအချက်ကိုထည့်သွင်းစဉ်းစားခြင်းမရှိပါဘူး။ဒါကြောင့်ဖိလစ်ပိုင်အတွက်စဉ်းစားရမယ့်တစ်ခုတည်းသောအချက်ကတော့တရုတ်ရဲ့ညှဉ်းပန်းမှုမခံရရေးသာဖြစ်ပြီးအခုဝယ်ယူတဲ့လက်နက်တွေကိုမွတ်စလင်သဘုံတွေခုခံတဲ့နေရာမှာတောင်တရုတ်ပင်လယ်ရင်းကဖိလစ်ပိုင်ရဲ့အကျိုးစီးပွားကိုကာကွယ်တဲ့နေရာတွေမှာသုံးမယ်ဆိုရင်တော့ဒီကိစ္စပြေလည်သွားမယ်လို့သုံးသပ်တာတွေလည်းရှိနေကြပါရဲ့ရှင
်။ VOE စနေမနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုထိုင်းနိုင်ငံထဲမှာဘိန်းမျိုးစီတွေဖမ်းဆီးရမိခဲ့တဲ့အကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံရဲ့စီရာချာမျိုးကစိတ်ကမ်းမှာရပ်ထားတဲ့ပင်လယ်ကူးသင်္ဘောမှာပါလာတဲ့ကုန်သစ်တာတွေထဲမှာမြန်မာနိုင်ငံကိုတင်ပို့မဲ့ဘိန်းမျိုးစီတွေကိုထိုင်းစိတ်ကမ်းအကောက်ခွန်အရာရှိတွေကစစ်ဆေးဖမ်းဆီးခဲ့ပါတယ်။ဒီဘိန်းမျိုးစီတွေဟာကာလတန်ဖိုးထိုင်းဘတ်ငွေ25သန်းအမေရိကန်ဒေါ်လာ8,200ကျော်ဖို့ရှိပြီးမူရင်းတင်ပို့တဲ့နိုင်ငံဟာအာဖဂန်နစ္စတန်ဖြစ်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကစိတ်ကမ်းကိုကွန်တိန်နာအနေနဲ့ရောက်ရှိလာခဲ့တဲ့ White Poppy စီလို့ခေါ်တဲ့ဘိန်းမျိုးစီတွေဟာမြန်မာနိုင်ငံကိုတင်ပို့มาဖြစ်ပြီးတားဖြင့်ပစ္စည်းအမျိုးအစားတွေထဲမှာပါဝင်လာမှုထိုင်းအကောက်ခွန်အရာရှိတွေကဖမ်းဆီးခဲ့တာပါထိုင်းအကောက်ခွန်ညွှန်ကြားရေးမှူးချုပ်နိုင်ကစ္စတာချီနာဘီချနာကဦးဆောင်ပြီးအောက်တိုဘာလ4ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုပြောဆိုသွားပါတယ
်ဆက်ခါကောမာတာပါอัฟกานิสถานนะครับแล้วก็จะมาทางแดนเราไปออกที่แม่สอดนะครับก็ผ่านไปทางก็แสดงเป็นทางพม่านะครับ
အာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပို့ခဲ့ပြီးထိုင်းနိုင်ငံကိုကုန်တင်သင်္ဘောတွေနဲ့ပို့လာတာဖြစ်ပါတယ်ချွန်ဘူရီခရိုင်ကနေတဆင့်မဲဆောက်ကိုကုန်တင်ကားတွေနဲ့တည်ပြီးထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်ကနေတဆင့်မြန်မာနိုင်ငံအတွင်းပိုင်းကိုပို့มาဖြစ်တဲ့အကြောင်းပြောဆိုသွားတာပါကုန်တင်နာမှာတင်ပို့မဲ့ကုန်ပစ္စည်းနာမည်ကိုကင်းနီယာစီလို့ဖော်ပြထားပေမဲ့အစ္စရေးဆက်တင်နဲ့စစ်ဆေးကြရမှာတော့ချွန်ဘူရီခရိုင်စီရာချာမြို့လက်ကပန်စိတ်ကမ်းမှာကုန်တင်နာ6လုံးအတွင်းကဘေးမျိုးစစ်တန်ချိန်180အိတ်ပေါင်း9000နီးပါးကိုစိတ်ကမ်းအကောက်ခွန်အရာရှိတွေကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ဗတ်ငွေ25သန်းတန်ဖိုးရှိတဲ့ White Poppy စီဘေးစစ်အိတ်တွေဟာအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပို့ခဲ့ပြီးထိုင်းနိုင်ငံကိုကုန်တင်သင်္ဘောတွေနဲ့ပို့လာတာလို့လည်းဆိုပါတယ်။ထိုင်းနိုင်ငံထဲမှာဘေးစိတ်ကိုမူရစေဝါနံပါတ်5အဆင့်ဖြစ်သတ်မှတ်ထားပြီး1989ခုနှစ်မှာချမှတ်ခဲ့တဲ့မူရစေဝါဆိုင်ရာအဲ့ဥပဒေ1989ရရောင်းဝယ်တာတည်ယူတာတွေမလုပ်ဖို့တားမြစ်ထားပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်ဒီလိုမူရစေဆိုင်ရာကုံချမ်းကုံကျော်တွေဇက်တိုက်ဆိုသလိုအိနေချင်းထိုင်းနိုင်ငံထဲမှာဖန်ဆီးရမိနေတာနဲ့တစ်ချိန်တည်းမြန်မာနိုင်ငံအတွင်းမှာလည်းမူရစေဝါထုတ်လုပ်မှုရောင်းချတုံ့ဆဲမှုပြဿနာဟာအရင်ကထက်ပိုဆိုးလာနေတယ်လို့ခန့်မှန်းရတဲ့အကြောင်းအကဲကတ်တချို့ကသုံးသပ်ကြပါတယ်ဒီသတင်းပတ်အတွင်းမြန်မာနိုင်ငံတွင်းနဲ့ထိုင်းနိုင်ငံတို့မှာစိတ်ကြွစည်းနဲ့ဘိန်းမျိုးစေ့တွေအများအများဖန်ဆီးရခဲ့မိတဲ့နောက်အခုလိုမျိုးသုံးသပ်ကြတာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ပြဿနာမဖြေရှင်းနိုင်သေးသရွေ့ဒီမူရစေဝါပြဿနာတွေဆက်ရှိနေအောင်မယ်လို့လည်းပြောပါတယ်အကြောင်းစုံကိုတော့ကိုညံဝဲအောင်ကပြောပြမှာပါရှင်
မြန်မာနိုင်ငံအထက်ပိုင်းစခိုင်းတိုင်းမှာအမေရိကန်ဒေါ်လာ1.8တန်ဖိုးလောက်ရှိတဲ့စိတ်ကြွဆေးပြား1.3တန်နီးပါးဖမ်းဆီးသိမ်းမိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်ဒီဆေးပြားတွေကိုအိန္ဒိယမြန်မာနယ်စပ်မြို့ဖြစ်တဲ့တမူးမှာမော်တော်ဆိုင်ကယ်နဲ့တဲလာတော့ဖမ်းမိခဲ့ပြီးဆက်ဆက်သတင်းအရထပ်မံရှာဖွေဖမ်းဆီးခဲ့တာပါပြီးခဲ့တဲ့ဩဂုတ်လတည်းမှာလည်းရှမ်းပြည်နယ်ရန်ကုန်ဗဟန်းနဲ့စမ်းကြောင်းမြို့နယ်တွေမှာဒေါ်လာ12တန်းခွဲကျော်ပိုရှိတဲ့မက်သက်ဖက်တမင်းဆေးပြားတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်အလားတူထိုင်းနိုင်ငံချွန်ဘူရီခရိုင်လမ်းချပန်စိတ်ကမ်းမှာပါကစ္စတန်နိုင်ငံကနေမြန်မာနိုင်ငံကိုပစ္စည်းတင်ပို့တဲ့ကွန်တိန်နာတွေထဲမှာဘေးမျိုးစိတန်ချိန်190ကိုသိမ်းဆည်းရမိခဲ့တယ်လို့အော်တိုဘာ4ရက်ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြပါရယ်ဒီလိုသိမ်းဆည်းရမိတာတွေကိုကြည့်ရင်မြန်မာနိုင်ငံရဲ့မူရစ်စီပြဿနာဟာအရင်ထက်ပိုဆိုးလာတယ်လို့ခန့်မှန်းမိကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါရယ
်ကျွန်တော်အမြင်ကတော့ဒီမူရစ်ဆေးဝါးပြဿနာကပိုဆိုးလာတယ်အခုဆိုလို့ရှိရင်သူကတချို့နေရာမှာလည်းဆိုအလကားတော့ရနိုင်တယ်လို့ပြောနေတယ်အရင်တော့ဆိုရင်အယမ်းဆေးကြီးတယ်နောက်ပြီးတော့ရဖို့လည်းမလွယ်ဘူးလူငယ်တွေကအများဆုံးပြည့်စည်နေပြီဘလောက်ထိကြောက်စရာကောင်းလဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းပြည်အတူတပြည့်ရှမ်းပြည်ကချင်ပြည်မှာဆိုလို့ရှိရင်ကျောင်းမှာတက်ကတူမှာရွာမှာမြို့ထဲမှာလမ်းဘေးမှာဒီဆေးထိုးအပ်တွေကတော့ပုံနေကြပဲစိတ်ကြွဆေးကိုသူတို့ကတခါတည်းကိုအရေဖြော်ပြီးတော့မှဆေးထိုးအပ်နဲ့စုပ်ပြီးတော့သူတို့တွေးကြတဲ့ကိုသူတို့ကိုယ်တိုင်ထိုးပြီးထည့်လိုက်တာ
မြန်မာနိုင်ငံရဲ့မူရေးဆေးထုတ်လုပ်မှုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ65ဘီလီယံဝန်းကျင်ရှိတယ်လို့ ICG ခေါ်နိုင်ငံတကာပိဋိပတ်ကလေ့လာရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီလိုမူရစ်ဆေးတွေကိုနေဆက်ဒေတာလက်နက်ကင်အဖွဲ့အများစုကထုတ်လုပ်နေတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးအထူးဆောင်ကြည့်သူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်ဒီမူရစ်ဆေးဝါးနဲ့ပတ်သက်တာ65ဘီလီယံဒေါ်လာလောက်တစ်နှစ်ထုတ်လုပ်မှုရှိတယ်လို့သူတို့ကခန့်မှန်းတာပေါ့နော်အခုဒီမူရစ်ဆေးဝါးနေပြီးရတဲ့အမြင်အစုံနေတော့ဟိုပြည်တွင်းမှာလည်းတို့ကထားတယ်ပြည်ပောက်လည်းတို့ကထုတ်တယ်ဒီလောက်မရှိတဲ့အဲ့ဒီဟိုပေါ့ကာစီနိုပေါ့အဲ့ဒီမှာတို့ကပြပြီးရှော့ဖုတ်ပြီးအဲ့ဒီငွေတွေတို့တစ်ခါပြပြီးတရားဝင်တို့ပြန်သုံးတော့ပေါ့ဒီပြည်တွင်းမှာရှိတဲ့ငွေတွေကြတော့တို့ကဒီ real estate ပေါ့ဗျာနော်အေးရပြီးစောင့်လုပ်တာတွေပါတယ်အဲ့ဒီမှာတို့ကတွေ့နေတယ်တွေ့တော့စီးပွားရေးဈေးကွက်မှာလည်းတို့ကဝင်ပြီးလဲပတ်နေတယ်ဆိုတာအဲ့ဒါကိုထွင်ချုပ်လို့မရအောင်သူတို့ဆိုတာကဒါနဲ့ကရင်အစုတွေဒီ BGF နေကြဆောင်တပ်နောက်ပြီးပြည်သူစစ်တွေပါတော့ဗျာလက်နက်ကမီတော်လာနေတဲ့အဖွဲ့အစည်းရလဲဒါရိုက်တို့ဘုလို့ရှိရတဝိုက်ပြီးတော့တော့ပါတယ
်ဝိယစေထုတ်လုပ်သူတွေဟာပြည်ပဈေးကွက်သာမကပြည်ရင်းဈေးကွက်ကိုပါအားထားလာနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ဒီအခုဈေးဝါးတွေဒီအများထွက်နေတာကကျွန်တော်တို့တိုင်းပြည်မှာကသုံးစွဲနေတဲ့လူတွေအများများနေလို့လည်းဖြစ်တယ်နောက်တစ်ခုကနိုင်ငံခြားဈေးကွက်ကောင်းတယ်မကောင်းဘူးဆိုတာထက်တို့ရနိုင်တဲ့လောက်ပို့ပြီးတော့မှတို့လိုအပ်နေတဲ့ငွေကိုရအောင်ရှာနေတဲ့သဘောရှိတယ်အတူတဖြင့်လက်နက်ကင်တဲ့အဖွဲ့တွေကဒီလက်နက်ကင်တဲ့အဖွဲ့ဆိုတာလေကျွန်တော်ရှမ်းပြည်မှာရှိနေတဲ့လက်နက်ကင်အဖွဲ့တွေကလုပ်နေကြတာ
တိုင်းသားလက်နက်ကင်ပြဿနာမဖြေရှင်းနိုင်သေးတဲ့ဒီမှုရေးစေဝါပြဿနာဆက်ရှိနေဦးမယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ်
ဒီခရီးရေးမလုံနိုင်လို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးကြည်လည်မှုတဲ့ကျွန်တော်တို့မဆွေးနွေးနိုင်ဘူး။မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်တနေ့ကတော်လိုင်းလုတ်တဲ့လူတွေကလည်းတို့ကငွေလိုပဲငွေလိုရင်တို့ကရတယ်ဥစ္စာတို့လုံးမှာပဲ။လုံးမယ်ဆိုလို့ရှိရင်လည်းအဲ့ဒီအမြအစမြန်များဖြတ်တာလည်းငွေစေဝါဟုတ်နော်။ငွေစေဝါလည်းတော့1960လောက်စပြီးလည်းတို့ကလုံးလာတော့။ဆိုတော့တို့ကအကုန်လုံးတို့ကမြစ်တွယ်နေတို့ရဲ့ infrastructure နဲ့ပါတဲ့ကြာနာနာတို့ကရှိနေ။အဲ့ဒါကြီးကိုဖြည့်ဆည်းဆိုတာအပြည်ပြည်ဆိုင်ရာကိုကြီးမှုမပါရင်သူမချေပြနိုင်ဘူ
းဒီရပိုင်းနေအတွင်းရှမ်းပြည်နယ်မိုင်းတုံမြို့မှာစိတ်ကြွဆေးပြား၅တန်းကို YouTube ရဲ့စေဝါတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးနေဆက်အခြေစိုက်ပြည်သူစစ်တွေနဲ့ဆက်ဆက်သူတွေစီကဖမ်းမိတာဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစိတ်ကြွဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံလို့တော့မှတချို့ကပြောလာနေကြပါတယ်ဆေးပြားအများစုကိုရှမ်းပြည်နယ်မှာထုတ်တယ်လို့ဝိရဆေးအစီရင်ခံစာတချို့မှထောက်ပြပါတယ်ဒီစိတ်ကြွဆေးတွေကိုထိုင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ပို့သလိုဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေအထိတင်ပို့နေတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြောပြသွားတာပါရှင်ကျွန်တော်တို့ video ကို email ကနေပြီးတော့ဝေဖန်ကြံပြုလို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်ကောက်နှုတ်ချက်အီရန်အတုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာတခါတိတ်ပံတဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
ဘာမှလူမျိုးထုံးကြာအိမ်နောက်ပွေးတူတူအိမ်ရှိတူတူဘယ်နာတူတူမဟုတ်ဘူးခင်ပြည်တွင်းတူတာအိမ်နောက်ပွေးမှာအိမ်သာရှိတယ်အိမ်သာနဲ့ပြီး90အတွင်းမှာမတူရဘူးအဲ့လိုမျိုးဒီလိုပဲ
မုံကြီးနဲ့အတွင်းမိုးကြီးရေရှမ်းတာတွေကြောင့်ရေတွင်းတွေတောင်းနဲ့ချီပျက်စီးခဲ့ရတဲ့အကြောင်းနဲ့အတူရေတွင်းရေကန်တွေကတောက်သုံးရေတန်ရအောင်ဘာတွေတည်တင်တယ်ဆိုတာထုတ်လွှင့်ပေးသွားမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြက်ကိုညံဝင်းအောင်နဲ့မတ်ဤတန်စင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင
်ငယ်ငယ်လုပ်ငန်းစဉ်အပေါ်တရုတ်ကဘာလို့မေကွန်းထုတ်နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ယွန်ဆန်းကရေးထားတာကို frontiermyanmar.net မှာဖတ်ရပါတယ်အပိုင်းနှစ်ပိုင်းခွဲပြီးထုတ်ပြန်ထားတဲ့ဒီဆောင်းဝါးရဲ့ပထမပိုင်းမှာတော့မြန်မာလက်နက်ကိုင်ပြည်ပကမှာတရုတ်ကဂျာဝင်ဖြည့်ရှင်းဖို့ချင်းကတ်တဲ့နီလန်းတွေနဲ့ပူပြီးကန့်သက်ချက်များပေမဲ့ပူပြီးအရေးပါတဲ့ကဏ္ဍကိုတရုတ်ကဘယ်လိုစတင်ယူလာတယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်တရုတ်နဲ့မိုင်1200ကျော်နယ်စပ်ထိစပ်နေတဲ့မြန်မာနယ်စပ်ကလက်နက်ကိုင်ပြည်ပကတွေဖြည့်ရှင်းရေးဟာတရုတ်ရဲ့အမျိုးသားလုံခြုံရေးအတွက်လည်းအရေးပါတာကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ကအင်မတန်အရေးပါတဲ့နေရာမှာရှိနေတယ်လို့ဆိုပါတယ်။အရင်တုန်းကအခြားနိုင်ငံရဲ့ပြည်တွင်းရေးမဆွက်ဖက်ဘူးဆိုတဲ့မူနဲ့နေလာခဲ့တဲ့တရုတ်နိုင်ငံကမြန်မာနေဆက်ညီညာရေးဟာတရုတ်စီးပွားရေးကိုလည်းထိခိုက်လာနိုင်တာကြောင့်ဂျားဝင်ဖြည့်ရှင်းပေးလာတယ်လို့ဆိုပါတယ်။တရုတ်ရဲ့လက်ရှိဂျားဝင်စစ်ဆက်ရေးနီးဗျူဟာကရှင်းပါတယ်။ဝါလန်နကန်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့တွေနဲ့မြန်မာတပ်မတော်ကြားညီညာရေးဆွေးနွေးပွဲတွေဆက်ရှိဖို့ဦးစားပေးတာလို့ဆိုပါတယ်။ရလတ်တဲ့လုပ်ငန်းစဉ်ဆက်လက်ဖြစ်တည်ရေးကိုတရုတ်ကဦးစားပေးလုပ်နေတာလို့ဆိုပါတယ်2018ဒီဇင်ဘာမှာ TNL တအောင်းပလောင်တပ်ဖွဲ့ MNDAA ကိုကနဲ့ AA ရခိုင်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားကုမင်းမှာတွေ့ဆုံဆွေးနွေးပွဲကိုတရုတ်ကဂျားဝင်ဆောင်ရွက်ပေးခဲ့ပြီးအပြစ်ခတ်ရစဲဖို့သဘောတူခဲ့ပေမဲ့သုံးပတ်အကြာ AA ကရခိုင်နဲ့ချင်းပြည်နယ်တို့ကိုတိုက်ခိုက်ခဲ့ပြီးနောက်အားလုံးပါဝင်သဘောတူထားချက်တွေလည်းပြပြခဲ့ရတယ်လို့ဆိုပါတယ်အ ਨੇ ဆုံးတော့စစ်တပ်နဲ့အပြစ်ရစဲရေးသဘောတူညီမှုရဖို့တရုတ်ကဂျားဝင်ပြောဆိုပေးနေပြီးဒီထက်ပိုပြီးတော့လုံဆောင်တာတွေမရှိဘူးလို့ဆိုပါတယ်အရင်တုန်းကတော့တရုတ်ကမြန်မာညီညာရေးလုပ်ငန်းစဉ်အပေါ်တန်တရားထားခဲ့တယ်လို့ဆိုပါတယ်ညီညာရေးလုပ်ငန်းစဉ်ဟာအောင်မြင်မှုနဲ့အဆုံးသတ်မယ်လို့ယုံကြည်မထားဘူးလို့ဆိုပါတယ်တရုတ်မြန်မာနယ်စပ်မှာစီးရေးပဋိပက္ခမရှိဖို့ကိုတရုတ်ကအဓိကထားဆောင်ရွက်တာကြောင့်ဆွေးနွေးပွဲတွေအချိန်ဟုန်မြင့်လုံဆောင်ဖို့တော့တရုတ်ကတွန်းအားပေးစရာအကြောင်းမရှိဘူးလို့ဆိုပါတယ်။လာမယ့်2020ရွေးကောက်ပွဲမှာမြမပြည်တွင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတမတော်ကကာကွယ်ဖို့လိုတယ်လို့တရုတ်ကမြင်တယ်လို့ဆိုပါတယ်။တရုတ်ကဘယ်လိုက်ဖို့တွန်းဆုံနေပြီးမြမနိုင်ငံတွင်းကအပွဲအားလုံးနဲ့အဆင်ပြေနေကျင်တာလို့ဆိုပါတယ်။တရုတ်အစိုးရရဲ့အမြင်ကတော့တရုတ်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေဆက်ပြစ်နေဖို့ပဲလှုပ်ပေးနေတာဖြစ်ပြီးမြမစစ်တပ်အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေအတွက်ငင်းငင်းရည်ရန်ရာတစ်ခုတိဆောက်ပေးဖို့မဟုတ်ဘူးလို့ဆိုပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်ကမြန်မာနိုင်ငံကပြည်ပကတွေကိုဂျားဝင်စစ်ဆက်ပေးနေတာကတော့ကောင်းတဲ့အချက်ဖြစ်ပေမဲ့ဆက်လုပ်စရာအများကြီးရှိနေသေးတယ်လို့ရေးထားတာကို ကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
ဒုက္ခတွေပဲအိမ်ပြန်ရောပြန်ရပါမလားဆိုတဲ့ကောင်းစင်နဲ့ Julian Francis ရေးထားတာကိုအော်တိုဘာလ4ရက်နေ့မှာ Dhaka Tribune ကမှဖတ်ရပါတယ်1987အော်တိုဘာလ29ရက်ထုတ် The Guardian သတင်းစာမှာဒီလိုမေးခွန်းထုတ်ခဲ့တာဟာခုချိန်ထိလည်းအကျုံးဝင်နေစေပဲလို့ရေးသားထားတာပါအဲ့ဒီချိန်တုန်းကအိန္ဒိယရောက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုရည်ညွှန်းပြီးတော့ရေးထားတာဖြစ်ပြီးတော့အခုလည်းပဲမြန်မာနိုင်ငံကရိုဟင်ဂျာအရေးလေးအလားတူမေးခွန်းထုတ်နိုင်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်စစ်ပွဲမတိုင်ခင်အိန္ဒိယရဲ့အရှေ့ဘက်ကပြည်ပခါကြားကဖြစ်ပေါ်လာတဲ့အိန္ဒိယဒုက္ခသည်စခန်900လောက်ရဲ့ပြဿနာဟာပါကစ္စတန်ပြည်တွင်းရေးပဲဆိုပြီးတော့နိုင်ငံတကာကဝန်ဆွတ်ဖက်ဖို့နှောင့်နှေးနေကြတယ်လို့ဆိုပါတယ်။အခုလည်းပဲတမိုင်းတစ်ပတ်ပြန်လှည့်လာပြီလို့ဆောင်းပါးရှင်ကဆိုတာပါ။နိုင်ငံကရဲ့အကူအညီမပါဘဲနဲ့ပြည်တွင်းပြည်ပခါကိုကင်တွယ်ခဲ့ရတဲ့1982ခုနှစ်တုန်းကအိန္ဒိယဝန်ကြီးချုပ်အင်ဒိရာဂန္ဒီလိုပဲ2019ကာလအတွင်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကလည်းစိတ်ရှိရှိနဲ့ကင်တွယ်နေရတယ်လို့ဆိုပါတယ်1981တုန်းကအင်ဒိရာဂန္ဒီကရုရှား၊ဂျာမနီပြင်သစ်၊ဗြိတိန်၊ဘယ်လ်ဂျီယံနဲ့အမေရိကန်တို့ကိုတွားရောက်ပြီးတော့အရှေ့ပါကစ္စတန်ကပြည်ပခါကိုဝိုင်းဝန်းပြီးတော့ဖြည့်ဆင်းပေးကြဖို့အကူအညီတောင်းရတယ်လို့ပဲ2019မှာရှေ့ခ်ဟာစီနာကရိန်ဂျာဒုက္ခသည်တွေရဲ့အရေးပေါ်ဖြစ်နေတဲ့ပြည်ပခါအခြေအနေကိုကုလသမဂ္ဂမှတင်ပြတောင်းဆိုရတယ်လို့ဆိုပါတယ်ဒီရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ကော်မရှင် UNHCR မှမဲခွဲဆုံးဖြတ်ကြရမှာတော့38နိုင်ငံကထောက်ခံပြီးတော့နှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့ဖိလစ်ပိုင်ကကန့်ကွက်သလိုအိန္ဒိယ၊နီပေါ၊ဂျပန်၊ဘရာဇီး၊ယူကရိန်း၊အန်ဂိုလာနဲ့ကမ်ရူးနိုင်ငံဒီခုနှစ်နိုင်ငံကတော့မင်းပေးခဲ့ကြပါဘူး။ဘင်္ဂလားဒေ့ရှ်နဲ့နီးစပ်တဲ့အိန္ဒိယ၊တရုတ်နဲ့ဂျပန်နိုင်ငံတွေကထောက်ခံမှုပေးတာဟာစိတ်ပျက်စရာပဲလို့ဆိုပါတယ်။1981တုန်းကလိုပဲကုလအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း INGO တွေမှာမလိုအပ်ဖဲနဲ့ဘင်္ဂလားဒေ့ရှ်မဟုတ်တဲ့နိုင်ငံသားလူသားတွေကိုတုံ့ပြန်လို့လည်းထောက်ပြထားပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းစုံမှာတေချာလေးကျင်ပြီးထားတဲ့အတွေ့အကြုံရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားယာလိချီပြီးတော့ရှိပေမဲ့လည်းရိုဟင်ဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ဘဇားလိုဒုက္ခသည်စခန်းတွေမှာမလိုအပ်ဖဲနဲ့နိုင်ငံသားလူသားတွေအများကြီးငှားထားတာဟာမထီရောက်သလိုအပေါငွေလည်းဖြုန်းတီးနေရလို့ထောက်ပြပါတယ်အိန္ဒိယပြည်နယ်စုံမှာဖြန့်ကျက်နေတဲ့စခန်းတွေမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်6သိန်းအတွက်အကူအညီပေးဖို့6လကြာတဲ့ Oxfam UK ရဲ့စီမံကိန်းကာလတစ်လျှောက်နိုင်ငံခြားသား4ယောက်ထပ်ပို့ပြီးတော့မလိုအပ်ခဲ့ဘူးလို့နိုင်ရှင်ပြထားပါတယ်။ဒါကိုစာဖတ်သူတွေလည်းစဉ်းစားစီလိုတယ်ဆိုပြီးတော့ဆောင်းပါးရှင်ကအကြံပေးထားတာကိုကောင်းကင်တင်ပြလိုက်ရပါတယ်ရှင်။
မနေ့ပြည်တော်လူတီရဲ့ပေါ်ပေါလာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိအမှတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာတွေသတိပြုစင်ကျင်သင့်မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတည့်ရက်လေးလမ်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလမ်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ။
ဒီကနေ့ညထားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့ American Style Indian အတုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒီသင်ခန်းစာကိုတော့ဒလလတန်ကစီစဉ်ပို့ချပေးထားပါရဲ့ရှင
်။ဒီကနေ့ကျင်ပြမယ် Idiom အတုံးက
Horse Sense
ဖြစ်ပါတယ်။စာလုံးပေါင်းကHorse, horse ka mye, sense, sense ka atinya, so ro, sakwait hun ye dai yai dibe ga mye ye atinya bo. Di tong sin de la ra ga ro, mye si ga so ra shi ma re. Mye nwe ha atinya shi de tre san vi phit par re. Thro leng ja me, thro dukha yaw me, thro dwe andiye shi me, so yin ji shaung da bi, sin sin jin jin lout da ja ra mu,မြင်းရဲ့အသိဉာဏ်လို့အဓိပ္ပာယ်ရတဲ့ horse sense ရဲ့ idiom အသုံးကစဉ်းစားတတ်တဲ့အသိဉာဏ်ကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John has got horse sense to rent an apartment first before buying one.
John ကတိုက်ခန်းတစ်ခန်းကိုအရင်မွေခင်းငှားနေဖို့အသိဉာဏ်ရှိတာတွေ့ရတယ်လေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
John has got horse sense to rent an apartment first before buying one.
လူတူနေနဲ့စဉ်းစားစဉ်ကျင်ညာရှိတယ်ဆိုရင် idiom အသုံးရအဲ့ဒီလူဟာဘယ်လိုညံမျိုးရှိတယ်လို့တင်စားပြောနိုင်ပါသလဲ
Horse sense
ရှိတယ်လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American style English တင်ငန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးခဲ့တာပါရှင်အခုမျိုးသမီးကန္တာကိုဆက်ပြီးတော့နာဆင်ကြရအောင်ပါ New York မြို့အခြေစိုက် The Shop Web Foundation ပြန်ပုံငွေအဖွဲ့ကပေးတဲ့2019ခုနှစ်လူမှုစွန့်ဦးတီထွင်ထူးချွန်စုကို360 degree ပညာရေးအထောက်အကူပြုလုပ်ငန်းရဲ့ CEO အမှုဆောင်အရာရှိချုပ်မလလဝင်းကိုစက်တင်ဘာလ24ရက်နေ့ကချီးမြှင့်ခဲ့ပါတယ်။မလလဝင်းဟာမြန်မာနိုင်ငံမှာလွန်ခဲ့တဲ့15နှစ်ကပညာရေးဝန်ကြီးဟောင်းလည်းဖြစ်ရန်ကုန်ဝိဇ္ဇာနယ်သိပ္ပံတက္ကသိုလ်ဒသနိကဗေဒပါမောက္ခအငြိမ်းစာဒေါက်တာခင်မာဝင်းဦးစီးတည်ထောင်ခဲ့တဲ့ pre-college program တက္ကသိုလ် college အကျိုးဝင်ခွင့်လေ့ကျင့်ပေးတဲ့အစီအစဉ်ရဲ့ပထမတုပ်ပွဲရတူဖြစ်ပါတယ်။ပြပမှာအစမြင့်ပညာသင်ကြားဖို့စိတ်ဝင်စားသူတွေအတွက် pre-college program အကြောင်းသိကောင်းစရာတွေနဲ့နေပယ်သီးသီးမှာအမျိုးသမီးတွေရဲ့ဦးဆောင်မှုအခန်းကဏ္ဍလိုအပ်ချက်တွေနဲ့ပတ်သက်လို့မလလဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အတွက်အမျိုးသမီးကဏ္ဍအဖြစ်ဒေါက်ခင်ဆိုးဝင်းကတင်ဆက်ထားပါတယ်ရှင်
You can bend but never break me cause it only serves to make me more determined to achieve my final goal
liberal arts college ကိုတော့ဘုတ်တော့တိုက်တိုက်တော့လည်းနောက်ပြီးတော့ဒီလိုမှပြီးမှလည်း15လလောက်ပေါ့ teacher prepare လုပ်ပြီးရယ်10လကတော့ academically very intensive ဆိုတော့သူဒီဘက်5ရက်စတူဒီယိုလေးလုပ်လို့ရတယ်ဟိုနောက်5လကျတော့10လပြီးတော့နောက်5လကျတော့ internship ပေါ့ဟို service လုပ်ရင်းနဲ့ study လုပ်ရတဲ့ဟာမျိုးပေါ့နော်အလုပ်ပြီးရခါမှလည်းရောင်းမှာ scholarship နဲ့လျှောက်ပြီးအဲ့တော့အဲ့ဆိုတဲ့ရဲ့ဒီ other ကျန်လူတွေကျိုးလို့ရတာကျွန်တော်တို့ why မှာစားပဲတင်နေလိုက်တာမဟုတ်ဘူးနော်ဒီမှာဒီရဲ့လူအချက်တီးကိုသိသွားစေအဲ sense of belonging နဲ့ sense of ownership ပေါ့နော်အဲ့ဒါဒီကုန်လေးပြည့်စလာစေရလို့ကျွန်တော်တော့ခံယူရတယ်။ဒီကုန်လေးကဆရာမဆို education နဲ့ယူဖို့ရတော့စမရှိရတယ်။ဒါပေမဲ့ပွဲချက်မှာ internship လုပ်ခဲ့တဲ့အတွေ့အကြုံကြောင့်ကျွန်တော်ကဒီ ESL special ed တို့ ESL တို့ဒီရင်းတို့က minor နေနဲ့ယူပစ်သွားတယ်ပေါ့။ဒီလိုပဲကျွန်တော်တကယ်ချင်းနေလဲသူတို့ဒီအလုံးလုံးတဲ့ဟာရဲ့ impact က major ယူတဲ့ခါမှာ impact ဖြစ်တယ်။နောက်ပြီးတော့ပြန်လာကြတယ်ပြန်လာပြီးတော့အလုံးလုံးတူ sense of belonging နဲ့ sense of ownership ရှိတဲ့ဆောင်မအဲ့ sense of responsibility တော့ကျွန်တော်တာဝန်ယူဖို့ကပါလာတယ်ဗောနော်ဒါကတာဝန်လားတိစားဒီပြည်ထောင်ဟာလို့ပြည်ထောင်ဒီကိစ္စကလို့ရှင်းရမယ်ဆိုတဲ့ဟာမျိုးယူလာပြီးတော့ပြန်လုပ်ကြတွေ့ရတယ်ဒါကတော့ပုံမှန် international school တွေနဲ့ကွာခြားချက်လို့တွန်းလို့ရရတယ်ဗောဟုတ်
အဲ့တော့အဲ့ဒီ program ကိုဆက်သွယ်ခြင်းဘယ်လိုဆက်သွယ်ရမလဲစိတ်ဝင်စားတဲ့လူတွေအနေနဲ့ပေါ့နော်ဒီဒီလိုမျိုးနိုင်ငံသားမှပညာသွားသင်ပြီးတော့ကိုယ့်နိုင်ငံကိုလည်းကိုယ်အကျိုးပြုခြင်းနဲ့စိတ်ဆန္ဒရှိတဲ့လူတွေအနေနဲ့ဒီအစီအစဉ်ကိုဘယ်လိုဆက်သွယ်လို့ရလဲ
ဟုတ်အဲ့တော့ precollegeprogram.com ချင်တယ် .com လား .org လားဖြစ်တော့ဒီစားတော့မမှတ်လို့ဟုတ် precollege program jungle ဆိုပြီးတော့လေဒီကမှာရိုက်လိုက်ရပါတယ်ဗျာနောက်ပြီးတော့ Facebook မှာလည်းသူတို့ဟိုရှိပါတယ်ဟုတ်အဲ့ဒါဒါအခုဆိုရင်လည်းသူတို့နှစ်စင်ပေါ့ဟိုသူက member office ဆိုတော့အော်အကျိုးမြတ်တော့မရှိဘူးဒါပေမဲ့ကလေးတွေကိုဒီမှာ15နှစ် train နေရပြီးတော့ရင်နောက်ထပ်ဘယ်ရအကြောင်းနေလဲလဲကိုယ်တိုင်ပေါ့ရှုပ်ပြီးရဲအာကျူးစားပြီးတော့လဲ scholarship ချက်ပြီးရဲပေါ့အခုတည်းရဲ scholarship တွေပဲတွားကြတာရှိပါတယ်သူကတကယ် academic excellence လို့တွက်လို့ရတယ်ပေါ့နော်ဈေးမကြီးဘူးအဲဈေးနဲ့လည်းဒါပေမဲ့လည်းသူက entrance exam လို့ရှိတယ်ဘယ်လဲဘယ်ရတော့ခက်တယ်ပေါ့နှစ်ကို15ရောက်တော့
ဟိုကနောက်တစ်ခုကလေမြန်မာနိုင်ငံမှာဒီလူဦးရေအရတွေ့ကြည့်မယ်ဆိုလို့ရှိရင်မျိုးသမီးလူဦးရေကပို့ပြီးတော့များတယ်လေဒါပေမဲ့မျိုးသမီးလူဦးရေကများပေမဲ့လို့တကယ်ဒီအရေးကြီးတဲ့နိုင်ငံရဲ့ဟိုနေရာတွေမှာပေါ့နော်ဥပမာဆိုလို့ရှိရင်ဒီဝင်ကြီးနေရာတို့ဒီအစိုးရဌာနတွေမှာတော့ပေါ့မျိုးသမီးပါဝင်မှုရခိုင်နှုန်းကတိတ်ကိုနည်းနေတာတွေ့ရပါတယ်ဟိုအလွတ်တော်အမတ်တွေလည်းမျိုးသမီးတွေရှိပါတယ်ဒါပေမဲ့ရခိုင်နှုန်းအဖြစ်ကြည့်မယ်ဆိုလို့အရန်ကိုနည်းနေတာတွေ့ရတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲဥမာမြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရာလားဟိုတခုခုများချွတ်ရွေးနေလို့လားပေါ့နော်တခြားဟိုအမှန်ပြောမယ်ဆိုရင်တော့မျိုးသမီးတွေကမျိုးသားတွေနဲ့ရင်ပေါင်းတန်းပြီးတော့လုံနိုင်ကိုင်းနိုင်တာရှိတယ်ပို့ပြီးတော့လည်းဟိုဖြတ်ထိုးညံတို့ထိုးထွေးညံတို့စာလဲပို့ကြိုးစားကြတယ်အဲ့ဒီဂျားတွေကနေဘာဖြစ်လို့မျိုးသမီးတွေရဲ့ကန္တာက ထိတ်ကိုရောက်မလာတာလဲပေါ့နော် even ဒီအတိုင်းပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကအမျိုးသမီးဖြစ်နေပေမဲ့လို့လဲဒီမြန်မာအမျိုးသမီးတွေရဲ့ဒီအဆုံးဖြတ်ပေးနိုင်တဲ့နေရာတွေမှာပါဝင်မှုခန္ဓာခံကဏ္ဍဘာဖြစ်လို့နည်းနေရလို့ထင်လဲရှင်ဘယ်လိုသုံးသပ်လို့ရပါလဲ
ကျွန်တော်တို့အတွက်လည်းကျွန်တော်ကိုယ်တိုင်ရဲ့အမျိုးသမီးအနေတယောက်ပေါ့နော်အဲ့တော့ကျွန်တော်တခြား entrepreneur တွေ inspiration ယူပါတယ်ဟုတ်တယ်အဲ့ဒီတော့လို့ပဲကျွန်တော်တို့ entrepreneur တွေတော့အမျိုးသမီးဟိုတွေနည်းပါသေးရဲ့ဘာကြောင့်လဲဆိုတဲ့ဟာကတော့ systematically ရောကျွန်တော်တို့ cripple ဖြစ်နေရတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ထုံးစံတစ်ခုကတော့အနာတယ်နောက်ပြီးတော့ကျွန်တော်တို့ကဖြည့်ပြီးပြီးချင်တာများတယ်ပေါ့နော်နောက်ကနေ support လုပ်ပေးချင်တဲ့ role ကနေပဲနေပြီးတော့ရှေ့မှာဒီမဲ့အမျိုးသားတွေကိုပဲပံ့ပိုးပေးလို့ရှိရယ်ကိုယ့်အတွက်ကိုတောင်းဆိုရမှာလည်းလည်းဝင်လေးကြတယ်အဲ့တော့ကျွန်တော်တော့ဟိုကိုကိုရိုင်းလည်းဒီသမီးတယောက်လူကြီးပိုင်းရောက်လာတဲ့အခါမှာတွေးကြည့်တာတော့ကျွန်တော်တို့မှာပူတောင်းဝင်ရှိတယ်ပေါ့နော်ကျွန်တော် mental load တယ် mental load တယ်ဆိုပြီးတော့အမေ mental load ယုံလေးလည်းမရဘူးပေါ့သူတို့ကိုသူတို့က sponsorship သူတို့တော့တောင်းဆိုပေးရမယ့်အပိုင်းလေးပါလာတယ်ပေါ့ mental ကြတော့ဟာဗာလီကတော့ဘယ်လိုကောင်းကြီးဆိုကြီးဟိုပြောပြတဲ့ဟာညွှန်ကြားပေးတဲ့ဟာနဲ့လည်းမရဘဲနဲ့ဒီ behind the door မှာကျွန်တော်တို့ meeting တွေရှိရဲ့အဲ behind the door မှာ very important decision တွေချတဲ့အခါမှာကိုကိုရိုင်းကအမျိုးသမီးကြီးကိုဟိုဒီစီးဝင်းလဲကိုဝင်လာနိုင်အောင်မို့လို့ sponsor လုပ်ရမယ့်အပိုင်းထိပါရေးကြည့်ရလို့လိုပါတယ်ထင်ထင်ပါတယ်ဒါမှလည်းအမျိုးသမီးကြီးက leadership ဘက်ကပေးပါလာနိုင်တယ်ပေါ့နော်ကို့အတွက်မဟုတ်ရင်တော့မှတခြားအမျိုးသမီးတွေကဒီစီးဝိုင်းလဲဝင်လာနိုင်အောင်မို့လို့ကျွန်တော်ကြိုးစားပေးရမယ်လို့ထင်တယ်အမျိုးသမီးကြီးမှရှိရတောင်းပေါ့နောက်တစ်ခုအမျိုးသားအိမ်မိမဲကလည်းသူတို့ကတကယ်ချန်ပီယံကောင်းတွေဖြစ်လို့ရပါတယ်။ဟိုအမျိုးသားအိမ်နေလဲကပုံမှန် business hangout တွေမှာဆိုရင်ညနေပိုင်းပေါ့နော် business ပြီးသွားရင်ညနေပိုင်းဆက်သွားတဲ့ဟာကဘီယာဆိုင်များတယ်ဘောလုံးဝကြည့်ရများတယ်။အဲ့တော့လေးလေးတွေကဒီရလည်းမတောက်ဘူးဘောလုံးဝလည်းမကြည့်ဘူးဆိုရင်အဲ့ဒါ list out ဖြစ်ဖြစ်နေလေနော်။အဲ့တော့ business hangout တွေမှာဆိုလဲ be considerate ဖြစ်တဲ့အချိန်လေးရွေးပြီးတော့လုပ်တာဆိုဒါတာတွေက decision making mind တွေကအမျိုးသားတွေများနေဆိုသူတို့ကပို့ပြီးတော့ဟိုဖြစ်လို့ရတယ်ပေါ့နော်ဥပမာကျွန်တော်ဆိုရင်လဲဟိုအကျဉ်းဉဏ်ဝင်ပေးတာရှိတယ်ဥပမာကျွန်တော် family ကဟို tax base ဆိုပါတော့ကျွန်တော် mental လုပ်တယ်အဲ့ဆိုအမျိုးသမီးပေါင်တာတွေပါလာနိုင်အောင်လို့ဆိုပြီးတော့သူတို့လုပ်တဲ့ဟိုပေါ့ meetup တွေဆိုရင်ကျွန်တော်အမျိုးသမီးတွေလာနိုင်တဲ့အချိန်မျိုးကျွန်တော် recommend လုပ်တာတော့ဥပမာကလေးအတွက် corner လေးတစ်ခုထားပေးပါဒါမှလည်းကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကလေးတည်လာနိုင်တယ်ဒါမှလည်းတခြားမိတွေလည်းပေါ်လာနိုင်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့အဲ့အရေးကြီးတဲ့ decision making တွေမှာအမျိုးသမီးမပါသေးရင်ဒါကြရချန်ပီယံလို့ဒီမျိုးသမီးပါလာနိုင်အောင်ဥဆောင်ပြီးတော့ဆက်ဖို့လို့ရတယ်ပေါ့နော်မျိုးသမီးပါလာရင်ဆိုတော့ကျွန်တော်တို့တောင်းရင်အပြည့်ဖြစ်သွားပြီပေါ့နော်တခြားမျိုးသမီးတွေကဒီ CY နဲ့ဝင်လာနိုင်အောင်ပေါ့မဟုတ်ရင်ကျွန်တော်တို့ကဟိုတစ်ဖက်ဆုံးပေါ့နော် Quindy syndrome ပဲရောက်တော့နိုင်တယ်ပေါ့ Quindy syndrome ဆိုတော့ကြောက်အောင်မှာပြားပင်မှာတစ်ခါရှိတခြားပြားပင်မှာလက်မခံတဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်မဖြစ်စီချင်ဘူးကျွန်တော်တို့အလုံးမှာဆိုလဲဒါ C level တွေကျွန်တော်မျိုးသမီးတွေခန့်ထားရှိရတကယ် decision maker တွေထဲမှာအဲ့ဒီလိုမျိုးအများကြီးပါတယ်ဗောနော်အဲ့လိုမျိုးတွေဖြစ်လာအောင်ကျွန်တော်တို့ inspiration ကို Google Drive နဲ့စံပြဖြစ်အောင်လုပ်ပြီးတော့ mental load ယုံနေတယ်မကြောက်ဘူးလို့ကျွန်တော်ထင်ပါတယ် mentorship က just one thing လေ mentorship ကပါသွားနိုင်မှုလူတွေလို့ထင်တယ်အဲ့ဒါကြောင့်လေဒီမြန်မာပြည်ဟိုမှာမျိုးသမီးတွေစိတ်မတွေ့ရသေးရဗောနော်ဟုတ်ကျွန်တော်တို့ကဟို role model အနေနဲ့ ideal ဖြစ်နေလို့မကြောက်ဘူးဗောနော်သူတို့ကပါအခွေတောင်းဆိုပြီးမှရမယ်ထင်တယ်ဒါကြောင့်မျိုးသမီးတွေကကျွန်တော်တို့ဒီလိုမျိုးleadership position ဒီမှာပါလာနိုင်တယ်ဟုတ်ဟုတ်ကျွန်တော်သမီးလေးတို့ကကျွန်တော်သူ့ကိုသူတခါကျွန်တော်ပြောဘူးလေမမေးရဲ့မမီးယောက်ျားလေးဖြစ်ချင်တယ်ဘာဖြစ်လို့လဲမမီးဆိုတာယောက်ျားလေးဆိုဘာလို့လို့ရရဲ့ဘာလို့သူပြောရတာကကျွန်တော်တစ်ခုချင်းသူ့ကိုကြံလို့ဖြစ်ပြီးရဲ့အဲ့ဒါမမီးလေးလည်းလို့ရတယ်လေဆိုကျွန်တော်သမီးရဲ့စီရဲမှာမမီးလေးတို့ကတိတ်မတွေ့ဘူးဆိုတော့ဒီအဲ့ဒါကြောင့်ယောက်ျားလေးဖြစ်ချင်တယ်လို့ပြောအဲ့တော့အရင်ကြီးရတယ်ဆိုတော့မမီးလေးယောက်ျားလေးကျန်တာရင်းနဲ့အလိုမျိုးစဉ်းစားပြီးတော့ဟိုဖြစ်เสียမလို့ဘောနော်အရင်ချင်းရှိရင်ဘယ်လိုဖြစ်ဖြစ်လို့ရရဲဆိုတဲ့ဟာကိုကျွန်တော်ရှေ့ရလဲကိုယ်လည်းကြားချင်တယ်နောက်တစ်ခုကလည်းဟိုပေါ့တခြားအမေတွေကိုလည်းကျွန်တော်ဟိုတိုက်တွန်းချင်တယ်ဘောနော်ကျွန်တော်တို့မှာတကယ်ပါဝါတွေရှိပါတယ်ခုနအလိုပြောပြလို့ပဲတင်းလို့ပတိဉဏ်ဘာညာဘောနော်ကျွန်တော်တို့ချက်ထူးဉဏ်ပိုင်းအရင်ကောင်းတယ်လေဆိုတော့ပုံမှန်စဉ်းစားနေကြ crisis မှာကျွန်တော်တို့က honesty စဉ်းစားတာအရင်ဆုံးတယ်အဲအဲ့လိုဟာမျိုးတွေဆိုရင်တခြားတလေဟိုမော်ဘီတက်စ်ရရတယ်ဟိုတခါတလေချက်သေးတခုကအမျိုးသားရဲ့အတွက်ကချက်ရိုက်နေပြီလေကျွန်တော်တို့ဟိုချက်သေးဝင်ပြီးစဉ်းစားလိုက်တဲ့အခါမှာဟို solution တစ်ခုတွေ့သွားနိုင်တယ်လို့ပေါ့နော်စဉ်းစားမစဉ်းစားလိုက်တဲ့ဘက်ကစဉ်းစားပြီးလို့ရတာဖြစ်တဲ့အတွက်ဟိုသူတို့စဉ်းစားတဲ့ဟာဝိုင်းပြီးတော့ဟို
compatible ဖြစ်အောင
်စဉ်းစားပြီးလို့ရတယ်ဟုတ်ဟုတ်အဲ့လိုလုပ်ပြီးလို့ရတယ်ဆိုတော့ကျွန်တော်တို့အမျိုးသားရေလည်း champion လုပ်ကြပါတောင်းဆိုကြပါတယ်နောက်အမျိုးသမီးရေလည်းအမနာပါနဲ့ပေါ့နော်ဝင်ပြီးတော့ရှေ့ထွက်ပြီးတော့ ကိုရေးလဲကိုတောင်းဆိုနောက်တစ်ခုကလည်းတခြားမျိုးသမီးအညီလဲဝိုင်းပြီးတော့တောင်းဆိုမယ်ဆိုတော့ကျွန်တော်တို့ဒီ women leadership and not only business but also politics and not other sector မလဲတူလာနိုင်မှာကျွန်တော်ဒီလဲဥမာစီမကလောကတိတော့ကျွန်တော်အရင်လေးကြတယ်နောက်အမျိုးသမီးတယောက်ဖြစ်ပြီးမဲ့သူတကယ်ကိုတည်တူကြပါတော့လုံထိုင်တဲ့တိုင်းလည်းတော့အလိုအမျိုးဆိုတော့ကျွန်တော်တို့ဒီလိုဒီလိုအရေးကြီးပါတယ်
you can bend but never break me cause it only serves to make me
တောက်ခင်ဆိုဝင်ထုတ်လင်းခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ
်ဥရုယာသည်ပြောင်းလဲမှုတန်းမြန်မာနိုင်ငံမှာခံစားနေရပြီဆိုတော့ထင်ထင်ရှားရှားပြလာတဲ့ဖြစ်ရပ်တစ်ခုကတော့2019မိုးရာသီအတွင်းမွန်ပြည်နယ်ပေါင်မြို့နယ်ကလူပေါင်း60ကျော်သေဆုံးခဲ့ရတဲ့ဩဂုတ်လရေကြီးရေရှမ်းမှုနဲ့အတူမြေပြိုခဲ့တာပဲဖြစ်ပါတယ်။အဲ့ဒီသဘာဝအန္တရာယ်ကမွန်ပြည်နယ်ထဲကဒေသခံတွေအတွက်မရှိမဖြစ်လိုအပ်တဲ့တောင်းနဲ့ချီတဲ့ရေရင်းတွေကိုပါပျက်စီးစေခဲ့တာပါ။မြေရောက်ရေကိုအားထားနေရတဲ့ဒီဒေသခံတွေအတွက်ဘာတွေလုပ်တဲ့လဲဆိုတော့မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေရောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကပြောပြပေးမှာပါ။
ဒီမှာရည်ကြီးရည်ချမ်းပြစ်လာရောဒဏ္ဍာဆိုင်ရာတွေအပွဲကြီးတွေပါဒီကသွားပြီးတော့ဒီမှာကြည်စည်ကြီးလုတ်တယ်ကောင်းတယ်ဒါပေမဲ့လို့ဒါတွေကဘာကြောင့်ပြရတယ်ဘယ်လိုဖြစ်နိုင်လဲဆိုတော့ကြိုတင်ပြီးတော့စီစဉ်ထားမှုနေနေသေးတယ်ပေါ့ဗျာနောက်တစ်ခါဒီနေရာတွေမှာဥပမာကျွန်တော်ကရည်သမားဆိုတော့ရည်တွင်းတူးရင်ပြင်သားတူတူရည်ရတာပဲကွာဘာမှလူမျိုးထုံးကြအိမ်နောက်ပွေတူတူအိမ်ရှိတူတူပြင်သားတူတူမဟုတ်ဘူးခင်ဗျရည်တွင်းတူတာအိမ်နောက်ပွေမှာအိမ်သာရှိတယ်အိမ်သာနဲ့ပြီး50အတွက်မှမတူရဘူးအဲ့လိုမျိုးဒီလိုပဲဒီလိုမြေပြိုတဲ့နေရာဒီမှာတောင်ကြီးမှာရေရင်တူးမယ်အဲ့ဒါတောင်ပေါ်ကနေရေကျမယ်တစ်ပင်းနေခုတ်သွားတယ်အဲ့တော့မိုးရွာရင်ရေကြီးပြီးတော့အဲ့ဒါရေတွင်းမှာဘောင်ဒီမှာမြေသားတွေပို့သွားမယ်အဲ့မြေကြီးတဲ့ဦးရေတွေဝင်မယ်အဲ့ဒီလိုပဲကျွန်တော်ရဲ့တွင်သမားတွေနဲ့ကျွန်တော်အဆက်တွေရမွန်ပြည်နယ်မှာဒီရေကြီးရေရန်ပြစ်လိုက်တာမှာမွန်ပြည်နယ်တစ်ခုထဲမှာဒီစက်ရည်တွင်းအဝေးရည်တွင်းပေါ့ဒီလက်တူးတွင်းပုံပေါင်းကျော်တော့ပြစ်စီသွားတယ်အဲ့ဒီမှာအိမ်တိုင်းအိမ်တိုင်းမှာကြီးတွင်းရှိတယ်တချို့တက်နိုင်တဲ့အိမ်ကစက်တူးတူးတွေရှိတယ်။တချို့အိမ်ကလက်တူးတွေရှိတယ်။အဲ့ဒီရက်ဒီတာကတန်လွင်ကြီးကအရင်တော့ကောင်းတယ်။သူကစီစဉ်နဲ့လိုက်ပြီးတော့ fresh ဖြစ်တယ်။ draining season မှာဆိုရင်ဒီ flood ဖြစ်တော့ဒီကောင်ကမတွန်းနိုင်တော့ဘူး။တောင်ထုံးတဲ့နေရာတွေမှာလက်တူးတွေတူးပြီးပြန်တော့ရတယ
်။အခုလိုရေရင်းပေါင်းတောင်းနဲ့ချီပြီးပျက်စီးကုန်ပေမဲ့တနိုင်တစ်ပိုင်းပြန်ပြီးပြုတ်ပြန်မယ်ဆိုရင်ပြန်တုံးလို့ရပါတယ်။
ဒီလိုနေနဲ့တနိုင်တစ်ပိုင်းလုံးလို့ရနိုင်တာကတော့ကိုထူကိုထနဲ့ကိုရင်ကတွင်ကွာကိုကျွန်တော်တို့တွင်းဆယ်ရတာပေါ့ဗျာအဲ့ဒီရည်တွေကိုခတ်ထုတ်ပြေးနော်အခုမိုးကုန်ပြီဆိုရင်နာခတ်ထုတ်ပလိုက်တွင်ကအနေနဲ့ဒီကိုကိုအောင်လို့ကျွန်တော်တို့ရည်တွင်တွင်တူးလို့တူးပြီးကစားရည်ထွက်လာပြီဆိုရည်လိုက်လာအောင်အဲ့ဒီအခြေလေးတွေကိုရှင်းလို့ရှင်းပြီးတော့မှရည်ကြီးတက်လာမယ်အဲ့ဒါကိုစောင့်အောင်မယ်တရက်တန်ကြီးမရက်တန်ကြီးတခါတလေတစ်ပတ်လောက်စောင့်အောင်မယ်အဲ့ဒီနည်းအရောက်ထားပြီးတော့မှအဲ့ဒီရေကိုမလုပ်ကြည့်ရမလဲတောက်လို့ကောင်းမကောင်းဘူးဗမာနီဗမာနီဆိုရင်ဟာလာရင်းနှွေးကြိုကြည့်လိုက်အဲ့အဲ့ဒီကိုလက်ဖက်ချောက်ထည့်ကြည့်လိုက်လက်ဖက်ချောက်ထည့်လို့မဲသွားတယ်ဆိုရင်ဒါတောက်သုံးအောင်သိမကြည့်တော့သေးဘူးမမဲဘူးဆိုရင်တောက်လို့ကောင်းမယ်ထမင်းချက်ကြည့်လိုက်ထမင်းချက်လို့ဆန်ကြီးကမဝါဘူးဝါကြီးကြီးမဖြစ်ဘူးမိကြံကြံမဖြစ်ဘူးအားဒါဆိုရင်ဒါတောက်လို့ရပြီငါတို့တွင်းအရင်တိုင်းပြန်ဖြစ်သွားပြီအဲ့လိုမျိုးပေါ့ဗျာတနင်္လာပိုင်းလုံးလို့ရပါတယ်ရရွာလိုက်ဒီရောင်ကိုအခုဆိုလို့ရှင်တော့ဗမာပြည်မှာလည်းဇိုးအပွဲမဟုတ်တဲ့အပွဲကြီးပေါ့ NGO တွေအများကြီးပါအဲ့လိုမျိုးတွေလုံနိုင်ရင်ရတယ်နောက်တစ်ခါခုနပြောတဲ့ရပ်ကွက်လူကြီးတွေနဲ့ဒီရောင်ကိုတမိုးထားပြီးတော့လှုပ်ရှားတဲ့လူငယ်အပွဲကြီးတွေရှိတယ်ဆိုရင်ပို့ပြီးတော့မြန်မြန်ဆန်းဆန်းတက်တက်လဲလဲလှုပ်ရှားမှာပေါ့
မြေရေကိုတူးဖို့တုံးဆွဲတာနဲ့ပတ်သက်ပြီးပြည်သူတွေကြားအသိပညာဖြန့်ဖြူးပေးဖို့လဲလိုအပ်ပါတယ်
အဓိကကကျွန်တော်အမြင်ပြောရရင်ဒီမီအောက်ရည်နဲ့ရည်နဲ့ပတ်သက်လို့ပညာပေးလို့ရမယ်။နားတယ်တဲ့လူတွေကကျောင်းနေမှာဒါလေးတွေကိုပြောပြရမယ်။ဟောပြောပွဲတွေလုပ်ရမယ်။ရက်ွက်ဒီမှာလေဒီမီအောက်ရည်ရည်တွင်းသုံးတဲ့လူတွေကိုခင်ဗျားတို့ရည်တွင်းကိုရည်ကိုဘယ်လိုရှိခုနကျွန်တော်ပြောသလိုနီလေးတွေနဲ့ဟာလာပတ်စံကုန်ကြမလို့ဘယ်လိုရှိလိုက်ရင်ဒီကကောင်းမကောင်းသိတယ်နော်။အဲ့ဒီရည်ကိုအင်နာနာကိုမတူးနဲ့။ဟာရည်တွင်းကခတ်တဲ့ရည်တွေကိုအဝေးကိုစီးသွားအောင်ဘီလာမီရည်ရော်လေးမြောင်းလေးနဲ့လို့နော်ဟိုအဲ့အမီနာမှာတစ်ပင်ဝေပင်းဆိုင်လို့ဓာတ်မီဩဇာဘုံမီပလင်းနေဟိုမထားတဲ့ မတော်စားတိုက်ပြီးလဲသွားတယ်ဒီကလေးတယောက်ကတိုက်ပြီးလဲသွားတယ်ဟို toxic ဖြစ်တဲ့ပလင်းတွေကဟိုရေအိမ်နဲ့ကျသွားမယ်လူကမသိဘူးမှားပြီးသုံးမိမယ်အဲ့လိုမဖြစ်အောင်လို့အဲ့လိုမျိုးတွေဒီပညာပီးလေးတွေလုတ်တင်နေလို့ကျွန်တော်မြင်တာပေါ့ဗျာလုတ်လာရင်ပိုကောင်းတာပေါ့
ရေကြီးရေရှမ်းတာဟာတစ်တော့ပြုံးကြီးမှုနဲ့လဲဆက်နွဲနေတာပ
ါရေကြီးရေရှမ်းတာဗျာကျွန်တော်တို့တောင်ဆောင်တွေမှာဒီကဇပုတ်လူပေါ့ဗျာလေးနေတာပေါ့ပြစ်ပြီးနေခုတော့တောင်ကုန်းပြည့်တော့တော့ဟိုမိသားတွေကိုဆွဲကြံနေကုကအကြဆင်းတော့တော့မိတွေကပါလာတယ်ပါလာတာမှရှင်ဆန်တဲ့မိရဲ့တင်းဆန်တဲ့မိရှိတယ်အဲ့ဒါနှုံးဆန်တဲ့မြေရှိတယ်နှုံးဆန်တဲ့မြေတွေရှင်နဲ့တွဲဆက်မှုညံ့တဲ့မြေတွေကအတုံးလိုက်ခဲလိုက်ခဲလိုက်ပြုတ်ကြလာတယ်အဲ့ဒီမှာမှအဲ့ဒီမှာကြောက်တုံးကြောက်ခဲတွေကမြုပ်နေအဲ့ဒီအရာတွေကတိုက်စားပြီးတော့လိမ့်ချင်းလာတာပေါ့ဗျာလိမ့်ချင်းလာတော့တောင်ကြီးမှာရှိတဲ့ဆောက်ဦးတွေကိုတွန်းတိုက်တယ်ထိုင်မိခဲ့ရစည်းကုန်တယ်အားများတဲ့အခါကျတော့ထိုင်တဲ့အိမ်တွေလိုပေါ့ဗျာအကုန်လုံးပြုတ်ပါသွားတယ်အဲ့ဒါရေတွင်းနေကြတော့အဲ့ဒီရေတွေကဟိုနှကမ်းပေါင်ကိုရှံပြီးတော့အဲ့ဒီရေစိုးတွေကရေကောင်းတွင်းတွေကိုဝင်းကုန်တော့တွင်းနေပျက်စီးကုန်တာပေါ့ဗျာ
အခုလိုရေကြီးမြေပြုတ်မှုအန္တရာယ်ကိုဘလို့ကြိုတင်ကာကွယ်နိုင်ပါသလဲ
အဲ့တောင်ကျောင်းနေကုနာလိုနေရာတွေမှာပြန်လို့ရမှာဘာလို့ရမှာလဲတစ်ပင်ပြန်နေဆိုက်ရမယ်အပင်ကြီးတွေပြန်ဆိုက်နောက်တစ်ခါကိုယ်အိမ်အခြေဒီမှာတောင်ကြီးမှာနေတဲ့လူတွေပြည်ရောင်းလို့မရတဲ့လူတွေအဲ့ကိုယ်အိမ်ပတ်ပတ်လေမှာဟိုတောင်ကကြားတဲ့ရေတွေကိုကိုယ်အိမ်ကိုတက်တက်မရှိအောင်ရေလွှဲမြောင်းလေးတွေလုပ်ပေးရမယ်အဲ့တော့အိမ်ကိုပတ်ပြီးတော့ဘေးကိုစင်းချသွားမယ်အဲ့ဒါဆိုရင်ကိုရင်အချီကိုရေးတိုက်စားမှုတက်တာမယ်နော်အဲ့လိုမျိုးလေးတွေလောက်ကြရမယ်အပင်တွေဆိုက်ကြရမယ်နောက်တစ်ခါဒရီလေးထားမှာပေါ့အတိနဲ့ဒရီလေးထားမှာပေါ့အဝဲရနဲ့စင်ကောရှင်းပေါ့ဗျာ
ကဘာတလွားရာသီဥတုပြောင်းလဲမှုဒဏ်ကိုခန်းနေတဲ့အချိန်မှာသဘာဝဘေးအန္တရာယ်ကိုရှော့မတွေ့ကြဘူးလေဒရီပေးပါလေ
ကျွန်တော်ပုံမှာပြီးမှာဗျာဒီလိုမြေပြိုတယ်တောင်ပြိုတယ်ဆိုတာတွေကကြောက်စိမ့်တွင်းရှိတဲ့နေရာတွေဟိုဝေးလံကောင်းတည်တဲ့တော်ရီအောင်နေကြမှာဒါဖြစ်ဖူးတာများတာဖြစ်ကြတာကိုပေါင်ဆိုတာကျွန်တော်တို့တင်းတင်းနာကြီးလမ်းမကြီးတိုင်းပဲအဲ့လမ်းကြီးရဲ့ရှိပဲချမ်းဒီမှာအိမ်ကြီးကရွာတန်းစီဒီလိုတန်းစီဆောက်ပြီးနေကြတာတွေကိုဗျာအဲ့တောင်ပေါ်တက်သွားတော်ခုတ်တောင်ခုတ်နောက်တစ်ခါကြောင်မိုင်းထုတ်ပါနဲ့အဲ့လိုမျိုးတွေလှုပ်လာတော့လှုပ်တဲ့အရေးအတွက်ဒီပြားလာတယ်တောင်ပေါ်မှာအဲ့လိုလှုပ်တဲ့နေရာကြီးကျေပြန့်လာတယ်ဒါမှမဟုတ်ပဝင်းကျင်ကိုပြန်ထင်းသိမှုအနေနဲ့ဒီသူ့ရဲ့စူးကျိုးတွေကိုသတိမထားမိကြဘူးထုတ်တဲ့လူရောဟိုနေတဲ့လူရောအဲ့လိုထားလိုက်တော့အခုလိုမျိုးဖြစ်လာတော့မှလက်တွေ့တင်ကန်းစာရနေကြတာ
ဦးမြင့်သိရင်ပြောကြချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရဦးမြင့်
တော်ခင်မျိုးသက်စီစဉ်တိဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုမနက်ခင်ထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုစနေမနက်ခင်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်။
သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်နေတဲ့ဆေးရစတဲ့တွေပေးအပ်ဖို့အတွက်အောက်လွတ်တော်ဒီမိုကရက်အမတ်တွေကသမ္မတအင်ပြူကိုဆင့်ခေါ်စာပေးပို့လိုက်ပါတယ်။အောက်လွတ်တော်ရေးရာကော်မတီ၃ခုကအကြီးအကဲတွေရဲ့တောက်ကြံနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဆေးရစတဲ့တွေကိုသူတို့သဘောဆန္ဒအလျောက်ပေးအပ်ဖို့အတွက်အချင်းချင်းပန်ကြားခဲ့ပေမဲ့သမ္မတအင်ပြူကပေးအပ်ဖို့ငြင်းဆန်သလိုပြန်ပြီးတော့မတုံပြန်ခဲ့တဲ့အတွက်အခုလိုဆင့်ခေါ်စာပေးရတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒုသမရမိုက်ပန့်ရဲ့ယူကရိန်းဆိုင်ရာအဆက်အသွယ်တွေကြောင်းဆေးရစတန်းဆိုင်ရာတောင်းခံစာကိုအောက်လွှတ်တော်စုံစမ်းမှုကတောက်ကြံနေကနေလည်းပေးပို့ခဲ့ပါတယ်။အီရန်အစိုးရနဲ့ဆက်နွယ်နေတဲ့ computer hackers တွေဟာ American သမရရွေးကောက်ပွဲမဲဆွဲပွဲတစ်ခုမှာအသုံးပြုတဲ့ computerတွေမှာဝင်ရောက်ပြီးတော့ထုတ်ဖောက်ဖို့စ조사ခဲ့တယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။ Hackers တွေဝင်ရောက်ထုတ်ဖောက်ဖို့စ조사တဲ့အချိန်က240ကြိမ်ရှိခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူးလို့ပြောကြခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေနဲ့အဖွဲ့ဟာကျူဘာနိုင်ငံကိုတောင်းရောက်ပြီးကျူဘာချမ်းမာရေးဝန်ကြီးဟိုဆေးအင်ဂျယ်ပေါ်တာနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံရမှာချမ်းမာရေးကဏ္ဍမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီခဲ့ကြပါတယ်။ပြီးခဲ့တဲ့၄နှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံထလွားလုံခြုံရေးအခြေအနေယိုယွင်းလာတဲ့အတွက်ကြောင့်ကလေးသင်ငယ်ပေါင်း3,500နီးပါးအသက်ခံရပြီးတော့6,000ကျော်ဒဏ်ရာရခဲ့ပါတယ်။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရမန်ဖြစ်ပါတယ်ရှင်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.